Welcome to the Voice of America in Burmese.
Mingla mnake ma shin. American Pi Dang Su Myo Daw Washington ga ni 2016 khu ni Mela 29 ye tanin knwe ni mne BOA season 2 sa tin ni ba bi. Line do meter 2432 ne 40 do ga ni dai yai phan yu na sin nai ma le shin.ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမနက်တာချမ်းတဲ့အတူကြေညာပေးပါပါ IS စစ်တွေးကြော်တွေဟာစနေနေ့မှာဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အစိုးရဆန့်ကျင်တဲ့အတိုက်ခံတွေကိုတိုးမြှင့်ပြီးတိုက်ခိုက်လာခဲ့ပါတယ်ဥရောပအရှေ့ပိုင်းဒေသမှာနေတိုးဖွဲ့ကနေတက်ဆင်မဲ့ဒုံးကာကွယ်ရေးစစ်နဲ့အတွက်တုံ့ပြန်သွားမယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်။အာရှဒေသရင်းကဗန်တွေမှာမကြသေးခင်ကပဲဇက်တိုက်ဆုတလို့ဆိုက်ဘာဖောက်ထွင်းမှုတွေဖြစ်လာတာဟာမြောက်ကိုရီးယားကနောက်ွယ်မှာရှိနေတယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွှန်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့တနိုင်ငံလုံးအပြည့်ရသွားဖို့အဓိကလိုအပ်ချက်အဖြစ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခုလိုထောက်ပြထားပါတယ်။
တမတော်ရပြန်ပြုပြင်မှပဲကျွန်တော်ဖြစ်နိုင်မယ်အခုဒီလိုရှိရင်တမတော်ပုံစံနဲ့ကတော့ဖြစ်မှာမဟုတ်ဘူးဘာလို့ဆိုတော့ဒီတိုင်းရင်းသားတွေနဲ့အားလုံးကျွန်တော်စမ်းသပ်
အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်။မြန်မာနိုင်ငံရဲ့အပြောင်းလဲတွေကြောင့်ထိုင်းနိုင်ငံအတွင်းမြန်မာရွှေ့ပြောင်းလူသမားတွေအကူအညီပေးနေတဲ့မဲတော်စည်းကမ်းကဝန်ဆောင်မှုတွေပိုပေးလာနိုင်တယ်လို့စည်းကမ်းတည်ထောင်သူရဲ့ပြောပြချက်နဲ့အတူစီစဉ်နောက်ပိုင်းမှာတော့ဧဝရတ်တောင်ထိပ်ကိုမြန်မာတောင်တက်သမားနှစ်ဦးအောင်မြင်စွာအခြေချနိုင်ခဲ့ပေမဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလိုအပ်နေတော့မယ်ဆိုတဲ့အခြေအနေကိုလည်းနားဆင်ကြရမှာပါ။အဲ့ဒီနောက်စနေနေ့ညတိုက်ရိုက်လေလိုင်းပြန်လဲထုတ်လွှင့်ချက်စီစဉ်လဲရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့2016ခုနှစ်မေလ29ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မနန္ဒာချန်တို့ကြီးညာပါမယ်ရှင
် IS စစ်သွေးကြော်တွေဟာစနေနေ့မှာဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနားကအစိုးရဆန့်ကျင်တဲ့အတိုက်ခံတပ်ဖွဲ့တွေအဓိကအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုတိုးမြင့်ပြီးတိုက်ခိုက်လာပါတယ်။အဲဒီကမာရီယာမျိုးရဲမှာတော့အတိုက်ခံတပ်ဖွဲ့တွေနဲ့ IS တွေကတိုက်ပွဲတွေဖြစ်ပွားနေတာပါ။မာရီယာကနေအနားမှာရှိတဲ့အတိုက်ခံတွေရဲ့နောက်တစ်မြို့ဖြစ်တဲ့အဇက်စ်မြို့ကိုဆက်သွယ်ထားတဲ့အဓိကလမ်းမကြီးကိုဖျက်တောက်တဲ့အနေနဲ့ IS စစ်သွေးကြော်တွေကအလက်ပိုမြောက်ပိုင်းကိုလျှက်တစ်ပြက်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လန်ဒန်ခြေဆိုင်စီးရီးယားလူခွင့်ဆောင်ကြည့်ဖွဲ့ကပြောပါတယ်။စနေနေ့နှောင်းပိုင်းထိတိုက်ပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးပေမဲ့စနေအစောပိုင်းကတော့မာရီယာမျိုးတွေကနောက်ဆုံးမပြတ်မစီးပဲကျန်းနေတဲ့ဆေးရုံတရုံကို IS တွေကဝိုင်းထားပြီးသူတို့ဆေးရုံဟာတောက်ကြန်နေကြတဲ့အခြေအနေသိပ်မကောင်းပဲအရေးတကြီးကာကွယ်ပေးဖို့အတွက်ဆေးရုံအကြီးအကဲအက်ဒူရာမန်အလာဖက်စ်ကပြောကြောင်း AB သတင်းမှာဖော်ပြထားပါတယ် IS တွေခိုင်မာခြေကုပ်ယူထားတဲ့ရက်ကာမျိုးရဲ့မြောက်ပိုင်းမှာတော့ American ပတ်မိုးမှုရနေတဲ့ Cut နဲ့အာရဗ်မဟာမိတ်တွေက IS တွေကိုဖိပြီးတိုက်နေတာပါအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေနဲ့တူရကီဘက်ကလက်နက်ကြီးပစ်ခတ်မှုတွေကြောင့် IS တွေရဲ့ဌာနချုပ်ဖြစ်တုံးနေရှိတဲ့အဆောက်အဦတော်များများပျက်စီးရတယ်လို့တူရကီသတင်းတွေမှာဖော်ပြပါတယ်အတိုက်ခံတွေထိန်းချုပ်ထားတဲ့အလက်ဘိုခိုင်တဲ့ကနေဆက်မျိုးအတော်များများကိုစနေနေ့ကစီးရီးယားစစ်တပ်ကလင်းလျဟတ်ယုံတွေနဲ့ပစ်ခတ်ပြီးစီးရီးယားသမ္မတဘက်ရှာအယ်အစတ်ကိုဖျောက်ချဖို့ကြိုးစားတဲ့အတိုက်ခံတပုံတွေကိုတိုက်ခိုက်နေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်
ဆီးရီးယားဒါမှမဟုတ်အီရတ်နိုင်ငံမှာနေမျိုးတွေလည်းလွတ်ဆုံးရှုံးလာတဲ့အချိန်မျိုးမှာတံပြန်စစ်စင်ရေးတွေလှုပ်ဆောင်တဲ့အနေနဲ့ IS အစွန်းရောက်အဖွဲ့ကလုံးလေလောက်ထရှိတဲ့နီးပြူဟာနှစ်ခုဖြစ်တဲ့အသေးကံဘုံခွဲတိုက်ခိုက်မှုတွေနဲ့ကွန်မန်ဒိုစီးနင်းတိုက်ခိုက်မှုတွေကိုထိန်းချုပ်နိုင်ဖို့ဆီးရီးယားကတပ်ဖွဲ့တွေရဲ့တပ်မှုတွေကြိုးပမ်းနေကြပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတို့ကြားတစ်ဖက်နဲ့တစ်ဖက်အလွယ်တကူပြောင်းရွှေ့တာလို့ IS တပ်ဖွဲ့တွေရဲ့လှုပ်ရှားနိုင်စွမ်းကိုအသုံးချပြီးမျောလင့်မထားတဲ့နေရာတွေကိုဝန်တိုက်တာမျိုးအသေးကံဘုံခွဲသမားတွေအသုံးပြုတာမျိုးရန်သူခံစစ်ကြောင်းနောက်ကိုလျှက်တပြက်ဝင်ရောက်ပြီးတော့ဝင်တိုက်တာမျိုးတွေနဲ့စစ်သွေးကြွတွေကတိုက်ခိုက်နေကြတာဖြစ်ပါတယ်။မမျော်လင့်တဲ့ဒီလိုတိုက်ခိုက်မှုမျိုးတွေလွန်ခဲ့တဲ့တစ်နှစ်လောက်ကကြုံခဲ့ရချိန်မှာအမေရိကန်၊အီရန်နဲ့ဆီးရီးယားအစိုးရတွေကိုယ်တိုင်အငိုက်မိခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကအင်အားလုံးရင်းနဲ့ရင်ဆိုင်နေရတဲ့စစ်သွေးကြွတွေကအီရန်နိုင်ငံရာမာဒီမြို့ကိုပြန်လည်သိမ်းပိုက်ခဲ့တယ်လို့65ကီလိုမီတာအကွာမှာရှိတဲ့ဆီးရီးယားနိုင်ငံကရောမခိယဉ်ကျေးမှုအမွေနှစ်တွေရှိရာပါမယာမြို့ကိုလည်းအစိုးရတပ်တွေလက်ထက်ကနေသိမ်းပိုက်နိုင်ခဲ့ပူပါတယ
်။ဥရောပအရှေ့ပိုင်းဒေသမှာအမေရိကန်နဲ့မဟာမိတ်တွေကတက်ဆင်မဲ့ဒုံးကျည်ကားဝေးစနစ်နဲ့ပတ်သက်ပြီးတုံ့ပြန်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ NATO အဖွဲ့ရဲ့လက်နက်တက်ဆင်မှုအတွက်ပြင်းထန်တဲ့တုံ့ပြန်မှုတွေချမှတ်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပြီးရုရှားအနေနဲ့ထိတ်တဲရင်ဆိုင်မှုကိုပထမစပြီးလှုပ်တာမျိုးမဟုတ်ဘဲအနောက်နိုင်ငံတွေရဲ့လှုပ်ဆောင်မှုအတွက်ရုရှားဘက်ကတုံ့ပြန်ပြီးဆောင်ရွက်တာမျိုးဖြစ်ကြောင်းအထူးပြုပြောကြားခဲ့တာပါ။တောက်ကြန်နေ့မှာဂရိနိုင်ငံအေသင်မြို့မှာဂရိဝန်ကြီးချုပ်အလက်ဆီစီပရက်စ်နဲ့ တွေ့ဆုံဖို့အတွက်အေဒင်ကိုရောက်နေတဲ့မစ္စတာပူတင်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားသမ္မတရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကချက်ချင်းတုံ့ပြန်မှုတစုံတရာတော့မတွေ့ရသေးပါဘူး။သမ္မတပူတင်ဟာဂရိနိုင်ငံမှာစနေနေ့အထိရှိနေမှာဖြစ်ပြီးခရီးရနေအတွက်ဘာသာရေးထွက်မြတ်ထားတဲ့နေရာတွေတဲကတစ်ခုဖြစ်တဲ့အေးတိုစတောင်ကိုတွားရောက်နေတာဖြစ်ပါတယ်။သူတို့တက်ဆင်မဲ့ဒုံးကျည်စနစ်တစ်ခုဟာပိုလန်နဲ့ရိုမေးနီးယားနိုင်ငံမှာချထားမှာဖြစ်ပါတယ်
။ဇီကာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေဆိုင်ဖို့တောင်းဆိုနေတာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။စနေနေ့က WHO ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအိုလံပစ်ပွဲတော်ကိုရွှေ့ဆိုင်းလို့ဒါမှမဟုတ်ဖျက်သိမ်းလို့လည်းနိုင်ငံတကာမှာဇီကာဗိုင်းရပ်စ်ပြန့်နှံ့မှုကိုထူးပြီးတော့ပြောင်းလဲလာမှာမဟုတ်ဘူးလို့ပြောဆိုထားပါတယ် WHO ကအကြံပေးထားတဲ့အထက်မှာအရေးကြီးဆုံးအချက်ကတော့ဇီကာဗိုင်းရပ်စ်အပြင်ချီကွန်ဂွန်ယာသွေးလွန်တုပ်ကွေးငန်းဝါဖျားစတဲ့ရောဂါတွေကိုတည်ဆောင်တဲ့ AIDS ချင်းအမျိုးအစားပေါက်ဖွားမှုကိုရောကြသွားအောင်လို့ဆောင်ရွက်ဖို့ပဲဖြစ်တယ်လို့ဖော်ပြထားပါတယ်နိုင်ငံပေါင်း30နီးပါးရဲ့ဆေးဝါးလုပ်ငန်းလူလူကျန်းမာရေးနဲ့ဆေးပညာအတိုင်းဝိုင်းကပညာရှင်ပေါင်း150ကနေစုပေါင်းပြီးတော့လက်မှတ်ထိုးထားတဲ့အိတ်ဖွင့်ပေးစာမှာဇီကာရောဂါလက်တလောကူးစက်ပြန့်ပွားမှုတွေကြုံနေရတဲ့အခြေအနေမျိုးမှာအားကစားပွဲတော်ကျင်းပတာဟာတာဝန်မဲ့ရာကြတယ်လို့ကျင့်ဝတ်နဲ့မညီဘူးလို့လည်းထောက်ပြခဲ့ကြတယ်။လက်မှတ်ရေးထိုးကြတဲ့ကျန်းမာရေးပညာရှင်တွေထဲမှာအမေရိကန်သမ္မတအင်ဘူရိုရဲ့သိပ္ပံဘာသာရပ်ဆိုင်ရာအကြံပေးအရာရှိဟောင်းဒေါက်တာဖီလစ်ရူဘင်လည်းပါဝင်ပါတယ်။
ဒီကံတန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့ဂျပန်ပင်လယ်ပြင်ထဲမှာအမေရိကန်သင်္ဘောတွေနဲ့တိုက်ဂျက်လေယာဉ်တွေဖြတ်တန်းသွားလာပြီးပြန်တန်းနေတာဟာအခုခါမှာအမေရိကန်ပစိဖိတ်ဒေသဆက်ဆံရေးမှာဖြစ်ရိုးဖြစ်စဉ်ပုံစံအစ်ဖြစ်လာနေပါပြီ။ဒါကရုရှားနဲ့တရုတ်တို့ကြားတင်းမာမှုတွေတိုးလာနေတဲ့ကြားကပဲတွေ့လာရတာပါ။မကြာခင်လတွေအတွင်းအမေရိကန်ကတောင်တရုတ်ပင်လယ်ပြင်ထဲလွတ်လပ်စွာဖြတ်တန်းသွားလာခွင့်ရှိကြောင်းပြသတဲ့လှုပ်ရက်တွေဟာအာရှပစိဖိတ်ဒေသမတည်မငြိမ်ဖြစ်အောင်မီးထိုးပေးတယ်လို့ဖြစ်နေတဲ့အပြင်အိုဘားမားအစိုးရကဒေတာရင်းမှာလုံခြုံမှုမရှိတဲ့တရားဝင်ဖြတ်တန်းသွားလာမှုတွေလှုပ်ဆောင်နေတယ်ဆိုပြီးတရုတ်နဲ့ရုရှားတို့ဘက်ကဒေါသတကြီးကန့်ကွက်မှုတွေကိုလှုပ်လာစေတာပါ။ဒါပြင်တရုတ်နဲ့ရုရှားတို့ကိုဒီဒေတာရင်းသူတို့ရဲ့စီးရေးဆွမ်းပကကိုပြတ်တာဖို့ထပ်တလဲလဲကြိုးစားလာစေတာမို့လဲတင်းမာမှုတွေဟာတိုးလာတာပါ။အဲ့ဒီဒေတာမှာအမေရိကန်ကလည်းသမ္မတအိုဘားမားရဲ့အာရှဒေတာဦးစားပေးတဲ့မူဝါဒချမှတ်ပြီးပစိဖိတ်ဒေတာရင်းနိုင်ငံတွေနဲ့စီးပွားရေးကုန်သွယ်ရေးဆက်ဆံမှုတွေတိုးလာအောင်လုပ်နေပါတယ်။ဒါအပြင်ရုရှားနဲ့တရုတ်တို့ကရေတပ်အင်အားချက်ထွင်နေချိန်မှာပဲနှစ်ပေါင်းအစိတ်အတွင်းပရမဆုံးဖြစ်တဲ့အမေရိကန်အစိုးရကလည်းရေကြောင်းဆိုင်ရာပြန်ဆိုင်မှုတွေနဲ့ရင်ဆိုင်လာရတယ်လို့အမေရိကန်ရေတပ်စီအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကလူလုံကျွန်းတွေတိစောက်လာခဲ့တဲ့နောက်ပိုင်းနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့ဒေတာရင်းတင်းမာမှုတွေကိုတိုးလာစေတဲ့အပြင်ပိုးပြီးဆိုရင်စရာကောင်းစရာကတရုတ်ကအဲ့ဒီကျွန်းတွေပေါ်မှာလေရင်ခွင်းတွေလက်နက်တွေပါတက်ဆင်လာတဲ့အပြင်အရင်ကလွတ်လပ်စွာတွားလာနေတဲ့ရေချောင်းတွားလာမှုကိုပါကန့်တတ်ခဲ့တာကြောင့်ဖြစ်ပါတယ်
။မြောက်ကိုရီးယားရေပိုင်နယ်ထဲဝင်လာရင်တောင်ကိုရီးယားစစ်သည်မော်တွေကိုပစ်မယ်လို့မြောက်ကိုရီးယားကစနေနေ့မှသတိပေးလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့အနောက်ဘက်ပင်လယ်ပြင်ရေနံနမိတ်ထဲခိတ္တဝင်ရောက်လာတဲ့မြောက်ကိုရီးယားစစ်သည်မော်နှစ်စင်းနောက်ကိုလိုက်ပြီးတောင်ကိုရီးယားရေတပ်ကသတိပေးပစ်ခတ်မှုတွေလုပ်ခဲ့ပြီးနောက်တရက်မှာပဲအခုလိုချိန်ချောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားစစ်တပ်ကနိုင်ငံပိုင်သတင်းဌာနမှထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့တောင်ကိုရီးယားရဲ့ရန်ကားတဲ့စစ်ရေးအရာရန်ဆမှုဟာနှစ်နိုင်ငံကြားဆွေးနွေးပြောဆိုနိုင်တဲ့အခွင့်အလမ်းတွေကိုဖျက်ဆီးရရောက်တယ်လို့ပြောဆိုထားပါတယ်။တောင်ကိုရီးယားစစ်သမောတွေကအနာအထီကတ်လာပြီးကြိုတင်သတိပေးခြင်းမရှိဘဲပြစ်ခတ်မှုတွေလုပ်ခဲ့တဲ့အချိန်မှာမြောက်ကိုရီးယားသမောတွေဟာလက်နက်တပ်ဆင်ထားတာမရှိသလိုမြောက်ကိုရီးယားရဲ့ရေပိုင်နဲ့အတွင်းမှာသာရှိနေခဲ့တယ်လို့လည်းဆိုပါတယ်။တောက်ကြနေမနေ့ပိုင်းမှာတောင်ကိုရီးယားကထိန်းချုပ်ထားတဲ့ရေပိုင်နဲ့ထက်ခိတ္တဖြတ်ကျော်လာတဲ့မြောက်ကိုရီးယားစစ်သမောနဲ့ငါးဖန်သမောတစ်စင်းတို့ကိုတနက်ပြစ်ဖောက်ပြီးမောင်းမထုတ်ခင်ရေတပ်သမောတစ်စင်းကအတန်နဲ့ကြိုတင်သတိပေးခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။
အာရှဒေသရင်းဘန်တွေမှာမကြသေးခင်ကပဲဇက်တိုက်ဆိုလို့စိုက်ဘာဖောက်တွင်းတိုက်ခိုက်မှုတွေဖြစ်စေတာဟာမြောက်ကိုရီးယားကနောက်ွယ်မှာပါဝင်ပတ်သက်နေတဲ့အထောက်အထားတွေတွေ့ခဲ့တယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာ Simon Tech ကုမ္ပဏီကပြောပါတယ်။ကွန်ပျူတာအင်တာနက်စနစ်ကိုပျက်စီးစေတဲ့ software ကိုသုံးပြီး Bangladesh ဘဟုဘဏ်ကဒေါ်လာ80တန်းကိုခိုးယူခဲ့မှုနဲ့ဖိလစ်ပိုင်နဲ့ Vietnam နိုင်ငံတွေကဘန်တိုက်တွေမှာတိုက်ခိုက်မှုတွေဟာဆက်နွယ်မှုရှိကြောင်းတွေ့ရတယ်လို့လည်း Simon Tech ကပြောပါတယ်။ဒါ့အပြင်ဒါဟာနိုင်ငံတကာနိုင်ငံကနောက်တနိုင်ငံစီးကနေငွေတွေခိုးယူဖို့အတွက်ပထမဆုံးလှုပ်ဆောင် ောင်တာဖြစ်ပါတယ်ဒီဆော့ဖ်ဝဲကအရင်တုန်းက Lazarus လို့လူသိများတဲ့အဖွဲ့တစ်ဖွဲ့ကတုံးခဲ့တာမျိုးနဲ့ဆင်ဆင်တူတယ်လို့ Cyber လုံခြုံရေးသုတေသီတွေကပြောပါတယ်2009ခုနှစ်တုန်းက American နဲ့ Tang Korea ကိုအတော်များများပြစ်မှတ်ထားပြီး Hack လုပ်တဲ့ Cyber တိုက်ခိုက်မှုတွေဇက်တိုက်လုပ်ခံရတာဟာဒီအဖွဲ့နဲ့ဆက်ဆံမှုရှိပါတယ်ဒီထက်မှ2014တုန်းက Sony ရုပ်ရှင်လုပ်ငန်းရဲ့ Computer တွေကို Hack လုပ်ခဲ့ပါတယ်
အေရတောင်ထိပ်ကိုတက်နိုင်မှုစူးစမ်းကြတဲ့ရာစုနှစ်တစ်ခုကျော်လောက်ကာလအတွင်းသေဆုံးသူတောင်တက်သမား300နီးပါးရှိနေပါပြီ။တောင်ပေါ်မှာသေဆုံးပြီးအလောင်းတွေပြတ်မတဲနိုင်တာကတော့100ကနေ200လောက်ထိရှိမယ်လို့ခန့်မှန်းရပါတယ
်
။တနင်္ဂနွေနေ့မနက်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မနန္တာချန်တို့ကြီးညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေကိုအလှည့်ပေးပါတော့မယ်ရှင်။မြန်မာနိုင်ငံမှာတနိုင်ငံလုံးအပြစ်ရက်ဆဲပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ဖို့ဆိုရင်လက်ရှိမြန်မာတပ်မတော်ကိုပြုပြင်နိုင်မှာပဲဖြစ်လိမ့်မယ်လို့ပြည်ပရောက်တိုင်းရင်းသားအဖွဲ့တခုကပြောပါတယ်။ NLD ဦးဆောင်တဲ့အစိုးရသည့်လက်ထက်မှာပြည်တွင်းစစ်ချုပ်ငြိမ်းပြီးတနိုင်ငံလုံးတနတ်တန်တိတ်ဖို့ဆိုရင်ဘယ်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုမှငြိမ်းချမ်းရေးစပွဲဝိုင်းမှာချန်လှပ်ထားလို့မရဘူးလို့လည်း VOA ကိုပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။နှစ်ပေါင်း50ကျော်ကြာခဲ့ပြီးမှပထမဦးဆုံးတက်လာတဲ့ NLD အရသာအစိုးရတဲ့လက်ထက်မှာတနိုင်ငံလုံးပြစ်ခတ်ရဲဆဲဖို့နဲ့တိုင်းရင်းသားတွေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကတိပြုထားတဲ့အတိုင်းအခုဆိုရင်အားလုံးတန်းတူအခွင့်အရေးရရှိမယ်21ရာစုပင်လုံညီလာခံကြီးကိုခေါ်ယူနိုင်ဖို့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးစတင်အကောင့်ထဲဖော်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးမြင်တွေ့နိုင်ဖို့ကတက်မတော်ရဲ့သဘောထားပြောင်းလဲနိုင်မှုအပေါ်မူတည်တယ်လို့ပြောဆိုခဲ့ပါတယ
်။တက်မတော်ရောပြန်ပြုတ်ပြန်မှာပဲကျွန်တော်ဖြစ်နိုင်မယ်အခုဒီလိုရှိရင်တမတော်ပုံစံနဲ့တော့ဖြစ်မှာမဟုတ်ဘူးဘာလို့ဆိုတော့ဒီတိုင်းရင်းသားတွေနဲ့အလုံးကျွန်တော်တန်းတူညီတူအတူတူပဲဆရာအတူတူပဲနိုင်ငံတော်အစ်စ်ကိုထီထောင်မယ်ဆိုတော့စိတ်သက်ကိုပြုပြင်မှာပဲဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်တန်းပြင်ခုလိုငင်းငယ်ရေးဖော်ဆောင်ရမှာလက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအလုံးပါဝင်ဖို့ကလည်းအရေးကြီးတယ်လို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကထောက်ပြခဲ့ပါတယ
်အခုလက်ရှိရှိနေတဲ့အခြေအနေကိုကြည့်ရမယ်ဆိုရင်တော့ဒီအဖွဲ့တွေနဲ့ပဲအဓိကတိုက်နေတာပါ။ဒါပေမဲ့ဒီအဖွဲ့တွေမှာပါဝင်တဲ့ငင်းချင်းရဖို့ကတော့ဥပမာကျွန်တော်ရခိုင်ပြည်နယ်မှာဆိုဘယ်လိုဖြစ်မှကျွန်တော်အေးအေးမှာပါဝင်တဲ့ငင်းချင်းတကယ်ရနိုင်မလဲပေါ့နော်။နောက်ဒီရှမ်းမြောက်ဘက်ဆိုရင်ကျွန်တော်တအား PNL မှာပါဝင်တဲ့ဘယ်လိုငင်းချင်းရနိုင်မလဲဆိုတော့စဉ်းစားစာကောင်းပါလား။အမှတော်ကလည်းအမြင့်ပြတ်ချိန်မုံပြီးမှငင်းချင်းရနိုင်မလား။ဒီလိုချိန်မုံပြီးမှရနိုင်တဲ့ငင်းချင်းဆိုတော့လုံခဲအနည်း60 90ကနေကျွန်တော်ငင်းချင်းရနိုင်ပါပြီ။ထုံနည်းတူပါပဲအခုရောဒီသဘူးတစ်ဖက်ကိုဖဲ့ပြီးမှငင်းချင်းရရမယ်ဆိုတာတနင်္ဂနွေလုံးငင်းချမ်းမယ်ဆိုတာကျွန်တော်ကတော့အသေးပဲမရှိလို့ပဲညင်ပါတယ
်အခုချိန်ကြီးတော့ NLD အစိုးရတက်လက်ထက်ဖော်ဆောင်သွားမယ့်ငင်းငယ်ရေးဖြစ်စဉ်မှာအပြစ်ခက်ရဆဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရတက်နဲ့ဒေါအောင်ဆန်းစုကြည်တို့ဘက်ကတိကျရှင်းလင်းတဲ့ဆွေးနွေးမှုမရှိသေးဘူးလို့လည်းတိုင်းရင်းသားအဖွဲ့တွေကပြောပါတယ်သမရဦးသိန်းစိန်အစိုးရတက်လာချိန်မှာ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခက်ရဆဲရေးစတင်ဆွေးနွေးခဲ့ပြီးတော့ UNFC အဖွဲ့ဝင်တွေက15ဘွဲ့ဦးသာတရားဝင်လက်မှတ်ရေးထိုးဖို့ကမ်းလှမ်းခဲ့တာပါ။ဒါကြောင့်လဲအဖွဲ့ဝင်တွေကြားမညီညွတ်မှုတွေဖြစ်ခဲ့ပြီးနောက်10ဘွဲ့အားသာတနိုင်ငံလုံးအပြစ်ခက်ရဆဲရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရဘက်ကအပြစ်ခက်ရဆဲရေးမဖိတ်ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေထဲမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ TNLA တောင်းပလောင်လွတ်မြောက်ရေးတပ်မတော် AA ရခိုင်တပ်မတော်တွေပါဝင်ပါတယ်။TNL ဘက်ကတော့ပြည်သူ့ရွေးချယ်ထားတဲ့ NLD အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အဆင်သင့်ရှိတယ်လို့ပြောဆိုထားတာပါ။တိုင်းရင်းသားတွေအဓိကတောင်းဆိုနေတာဒန်းတူအခွင့်အရေးရရှိဖို့ဖြစ်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကပြောဆိုပါတယ်
။တိုင်းရင်းသားဘယ်သူ့အဖွဲ့မှဒီပြည်ထောင်စုကနေခွဲထွက်မယ်ဆိုရင်တဖွဲ့မှမပြောငြိမ်းချမ်းရေးမလိုလားဆိုတော့တဖွဲ့မှရောမပြောပါဘူး။ကျွန်တော်ကဒန်းတူညီတူအခွင့်အရေးလိုချင်တယ်။နောက်ပြည်လုံးမှာကတိပေးထားတဲ့အတိုင်းပဲကျွန်တော်လိုချင်တာပါ။အားလုံးကတော့ဒီပြည်လုံးစိတ်ဓာတ်နဲ့တကွာအားလုံးတန်းတူညီတူအခွင့်အရေးကိုပိုင်ပြထောင်ခွင့်အခွင့်အရေးဒီအသက်သက်ကြီးကတိုက်နေတာပါအားလုံးမေကျွန်တော်တိုင်းရင်သားအားလုံးကလည်းတော်ပါပြီအနှစ်80ဒီလိုမျိုးဟာစီးခံရတာပေါ့နော်တိုက်ခိုက်နေတာကျွန်တော်တိုင်းရင်သားဒေသကဘယ်ရန်ကုန်နဲ့မတူဘူးအောက်ပိုင်းပမာကြီးရဲ့သိုးတက်တဲ့ခံစားမှုတွေတော့ကျွန်တော်တောင်ပေါ်ကကျွန်တော်ခံစားချင်တာပေါ့နော
်အခုချိန်ထိတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံထောင်ပေါင်းများစွာဟာလည်းစစ်ပြေးဒုက္ခသည်တွေဖြစ်နေထွက်ပြေးခိုလုံနေကြရဆဲဖြစ်ပါတယ်ရှင
်မနန္ဒာချန်ပြောပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်ဘက်ကိုအလှည့်ပေးပါမယ်ထိုင်းမြန်မာနယ်စပ်ကထိုင်းနိုင်ငံမဲဆောက်မြို့မှာ 1989ခုနှစ်ကနေစတင်တည်ထောင်ခဲ့တဲ့မေရော်စီကန်ဟာမြန်မာပြည်ရဲ့နိုင်ငံရေးအပြောင်းအလဲကာလအတွင်းစီကန်ကပေးနေတဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုပိုးပြီးတော့လုပ်ပေးလာနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာပြည်ပြောင်းလဲနေတဲ့တိုင်အောင်နေဆက်ဒေသတွေမှာရွှေ့ပြောင်းခြေချနေထိုင်သူတွေရှိနေသမျှသူတို့ကိုကူညီဆောင်ရှောက်ပေးနိုင်ဖို့မေရော်စီကန်လိုအပ်နေသေးပဲလို့ထိုင်းမြန်မာနဲ့ထိုင်းနဲ့မြန်မာအကြားမှာပေါင်းကူးပေးနေတဲ့လုပ်ငန်းတွေကိုလည်းလုပ်နိုင်ခဲ့တယ်ဆိုတဲ့အကြောင်းမေရော်စီကန်တည်ထောင်သူဒေါက်တာစင်တီယာမကပြောပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းဟာ2010ခုနှစ်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေလုပ်ကြတဲ့ကမြန်မာပြည်တွင်းနဲ့ဆက်စပ်တဲ့ကျန်းမာရေးလုပ်ငန်းတွေကိုပုံမလုပ်နိုင်ခဲ့တယ်ဆိုပြီးမေတော်စည်းကမ်းကိုတည်ထောင်ခဲ့သူဒေါက်တာစင်ပီယာမောင်ကဆိုပါတယ်။အင
်းချင်ရစပြီးတော့လည်းမေတော်စည်းကမ်းအနေနဲ့နော်ဒီဘက်မှာရှိတဲ့ကျန်းမာရေးလုပ်ငန်းတွေကိုတက်တာဆက်ပြီးတော့ဖြည့်ပြီးနိုင်လို့ပေါ့နော်ဖြည့်ပြီးတော့
ဒုက္ခသည်စခန်းတွေကဒုက္ခသည်တွေပြည်တွင်းကအိုးအိမ်မဲ့ဒုက္ခသည်တွေနဲ့မြန်မာရွှေ့ပြောင်းလူသမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့မေတော်စည်းကမ်းဟာကျန်းမာရေးလုပ်ငန်းတွေပုံမလုံဆောင်နိုင်ဖို့အတွက်နေရာကျယ်ဝင်းတဲ့နေရာတစ်ခုကိုမေလ28ရက်နေ့ကတရားဝင်ရွှေ့ပြောင်းဖွင့်လှစ်ခဲ့တာပါ။ထိုင်းလူလူတွေကပါအတိမတ်ပြုလက်ခံထားတဲ့မြန်မာရွှေ့ပြောင်းအခြေချသူတွေသာမကထိုင်းနဲ့မြန်မာကြားမှာကျန်းမာရေးကိစ္စတွေကိုပေါင်းကူးလုပ်ပေးနိုင်ခဲ့တယ်ဆိုပြီးထိုင်းမြန်မာနယ်စပ်အခြေစိုက်လူမှုအခြေပြုအဖွဲ့အစည်းတစ်ခုကခေါင်းဆောင်တူကလည်းအခုလိုပြောသွားပါတယ်
။မြန်မာပြည်မှာရှိတဲ့ဆေးရုံနဲ့ဒီနယ်စပ်မှာရှိတဲ့ဆေးရုံနှစ်ခုကြားမှာဒီဈေးကပေါင်းကူးနဲ့ဆက်ဆက်ပြီးတော့ကျန်းမာရေးလုပ်ငန်းတွေဆောင်ရွက်ပေးတော့ပေါ့။သုံးသားတစ်ချိန်ပေါ့နော်ဒီမတော်ဆေးကမှာမျက်စိကိုအခမဲ့အစစ်စစ်ဆန်းဆန်းပြီးတော့ခွဲဖြတ်ပေးတာပေါ့နော်။အဲ့ဒီအခါမှာဆိုလို့ရှိရင်ဒီနယ်စပ်ဒေသတွေမကဘဲနဲ့AR ကြားတဲ့နာမန္တလေးမြကြီးနာရခိုင်ကအထူးအောင်လာကြတယ်ပေါ့နော်။နောက်ဟိုဘက်ရှမ်းပြည်နယ်ဘက်ကလာကြတယ
်။မေတော်စည်းကမ်းဟာ1988ခုနှစ်ဒီမိုကရေစီရေတော်ပုံကြီးအပြီးမှာထိုင်းမြန်မာနယ်စပ်ကိုထွက်လာတဲ့ကျောင်းသားတွေနဲ့အတူဒေါက်တာစင်တီယာမောင်ကဦးစီးပြီးတော့တည်ထောင်ခဲ့တာပါ။ဒေါက်တာစင်တီယာမောင်ဟာရေမွန်မက်ဆီဆေးစုအပြင်ကဘာတဝမ်းကပေးတဲ့စုပေါင်းများစွာကိုလက်ခံရရှိထားသူဖြစ်ပါတယ်။ဒေါက်တာစင်တီယာမောင်နဲ့မေတော်စည်းကမ်းရဲ့ရည်တည်ချက်ကတော့မြန်မာပြည်တွင်းမှာအပြောင်းလဲတွေဖြစ်နေပေမဲ့နေဆက်တွေမှာရွှေ့ပြောင်းအခြေချနေထိုင်သူတွေရှိနေသည်၍လိုအပ်ချက်တွေရှိနေမှာမို့မေတော်စည်းကမ်းကိုဆက်လက်ဖွင့်လှစ်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဝန်ကြီးချုပ်ဟောင်းလက်ထက်မှာဗျံပရာဖြစ်ကြံရခဲ့တဲ့ရန်ကုန်မြို့တော်စီပင်သားယာယီကော်မတီကိုဝန်ကြီးချုပ်အစ်စ်ကနေပြီးတာဝန်ကနေရက်စဲပြီးတော့တခါဥပဒေနဲ့ဤဥပဒေကအစပြုပြင်ပြောင်းလဲမှုတွေကိုဝန်ကြီးချုပ်အစ်စ်ကဆောင်ရွက်နေပါတယ်။ဒီအကြောင်းဥအောင်ခင်ကတုံ့တက်ရေးသားပြီးကိုကြကြောသိန်းနဲ့အတူတင်ပြပေးထားပါရှင်။
မရဦးထင်းကျော်ခန့်ထားတဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီဥက္ကဋ္ဌသို့မဟုတ်ရန်ကုန်မြို့တော်ဝင်ကအစိုးရဟောင်းလက်ထက်ကကော်မတီဝင်တွေကိုတာဝန်ရစဲလိုက်ကြောင်းလွန်ခဲ့တဲ့မေလ18ရက်နေ့ကကြေညာပါတယ်ဒီကိစ္စဟာအတော်လေးအငင်းပွားစရာဖြစ်သွားပါတယ်ရန်ကုန်မြို့တော်စီပင်ကော်မတီမှာအဖွဲ့ဝင်9ဦးပါဝင်ပြီးရွေးကောက်တင်မြှောက်ခံရသူ4ဦးနဲ့အစိုးရခန့်5ဦးဖြစ်ပါတယ်ကော်မတီဥက္ကဋ္ဌဖြစ်တဲ့မြို့တော်ဝင်ကိုတမရကတိုက်ရိုက်ခံပြီးမယ်တမရကိုတာဝန်ခံစရာမလိုပဲရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ကတာဝန်ခံရပါတယ်လက်ရှိဒုတမရဦးမြင့်ဆိုရန်ကုန်တိုင်းဝန်ကြီးချုပ်ဘဝမှာတာဝန်ပေးခဲ့တဲ့ကော်မတီဝင်တွေကိုဝန်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတာဝန်ကရက်စဲပြီးရွေးကောက်ပွဲအသစ်ကျင်းပမှာဖြစ်ပါတယ်စီပင်နယ်ပယ်အစဉ်စဲအတွက်ကိုယ်စားလှယ်115ဦးရွေးကောက်တင်မြှောက်ပါတယ်ဒါပေမဲ့မြို့နေနဲ့ခရိုင်အဆင့်ကကော်မတီဝင်တွေမှာလုပ်ပိုင်ခွင့်မရှိဘဲမြို့တော်ဝင်ခိုင်းတာကိုသာလုပ်ရကြောင်းသိရပါတယ်။ရန်ကုန်နဲ့မန္တလေးမြို့တော်စီပင်သားယာယီကော်မတီတွေဖွဲ့စည်းပုံနဲ့အခြားတိုင်းနဲ့ပြည်နယ်စီပင်သားယာယီအဖွဲ့တွေဖွဲ့စည်းပုံကလည်းကွဲပြားခြားနားပြန်ပါတယ်
။ရန်ကုန်စီပင်သားယာယီကော်မတီမှာလုပ်ငန်းအမျိုးအစား16မျိုးရှိပြီးလုပ်ငန်းဌာန22ခုရှိပါတယ်။ဝန်ထမ်းဦးရေ1000ကျော်ရှိတဲ့အစိုးရဌာနကြီးတစ်ခုဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်နဲ့မန္တလေးမြို့တော်စီပင်သားယာယီကော်မတီကိုတိုင်းဒေသကြီးအစိုးရလက်အောက်ခံဝန်ကြီးဌာနတွေအဖြစ်ပြောင်းလဲတက်မှတ်လိုက်တာမို့တီးခြားလွတ်လပ်မှုရှိတဲ့ဒေသန္တရအုပ်ချုပ်ရေးအဖွဲ့မဟုတ်တော့ပါစီပင်ကော်မတီဝင်တရာကျော်ကိုမြို့သူမြို့သားကရွေးကောက်တင်မြှောက်ပေးမယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကိုခွင့်ပြုချက်တောင်းရတဲ့အဆင့်မှာပဲရှိခဲ့ပါတယ်ရန်ကုန်မြို့တော်ပေါ်မှာတိုက်ရိုက်စီမံခန့်ခွဲပြီးစောင့်ရွက်နိုင်စွမ်းမရှိဘူးလို့ဆိုပါတယ်ရန်ကုန်မြို့သူမြို့သားနဲ့ထိတွေ့မှုအများဆုံးဌာနဖြစ်လို့အဂရိလိုက်စားရမှာလဲရှေ့တန်းကပါဝင်ပါတယ
်ရန်ကုန်နယ်နိမိတ်တဲကမြေကိုစီမံခန့်ခွဲခွင့်အဆောက်အဦးဆောက်ခွင့်ပြတ်သိမ်းခွင့်စတဲ့လုပ်ပိုင်ခွင့်ဒီစီပင်တရားရေးကော်မတီမှာရှိပေမဲ့ ဦးမြင့်ဆွေလက်ထက်မှာဝန်ကြီးချုပ်ရုံးကခွင့်ပြုမှလုပ်နိုင်ပါတယ်ဝန်ကြီးချုပ်ရုံးကခွင့်ပြုတဲ့ကိစ္စဟာစီပင်တရားရေးဥပဒေနဲ့ညီစွန်းနေရင်လဲပြောပိုင်ခွင့်မရှိပါဘူးစီပင်ကော်မတီခွင့်ပြုချက်မရဘဲမဆောက်တဲ့နေရာမှာအဆောက်အဦးဆောက်တာကိုဝန်ကြီးချုပ်ရုံးကခွင့်ပြုတဲ့အတွက်ကော်မတီအနေနဲ့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်အထက်မြင့်အဆောက်အဦးလုပ်ငန်းကိုရပ်ဆိုင် လို့ဆိုပါတယ်စီမံကမ်းမဲ့ဖြစ်နေတဲ့အထက်မြင့်အဆောက်အဦကိစ္စကိုအဂတိကင်းရှင်းစွာကင်တွယ်နိုင်ဖို့လိုပါတယ
်ရန်ကုန်မြို့တော်စီပင်တရားရေးကော်မတီဟာဥပဒေစည်းကမ်းကိုကျော်လွန်ပြီးငွေထုတ်ယူတဲ့နေရာမှာနံပါတ်၁ဖြစ်ပါတယ်2013-14ဘန်ဒါရေးနှစ်မှာနိုင်ငံတော်ကိုစီပင်ကော်မတီကပေးသွင်းရမယ့်ငွေပမာဏဟာကျပ်တန်း6000ကျော်ဖြစ်ပြီးတိုင်းဒေသကြီးအစိုးရကတော့တန်း400ကျော်ပေးသွင်းရမှာမို့ဒုတိယလိုက်တယ်လို့ရန်ကုန်တိုင်းစည်ရင်စစ်ချုပ်ရုံးကစစ်ဆေးတွေ့ရှိပါတယ်။ပေးစရာရှိတာထက်ပိုပြီးငွေထုတ်မှုစံနှုန်းဈေးနှုန်းကွဲလွဲမှုတွက်ချက်မှုမှားယွင်းမှုခန့်မှန်းခြေထက်ပိုမိုထုတ်ယူမှုပြေစာမရှိဘဲငွေထုတ်ယူမှုလုပ်ငန်းနဲ့မဆိုင်ဘဲငွေထုတ်ယူမှုလုပ်ပိုင်ခွင့်မရှိဘဲဆောင်ရွက်မှုစတဲ့စီးကမ်းမဲ့အပြုအမူတွေကြောင့်စီပင်ကော်မတီကနိုင်ငံတော်ကိုပေးသွင်းရမယ့်ငွေတွေများနေပါတယ်။ဂုံးကြော်တရားလုပ်ငန်းမှာလိုတာထက်ပိုပြီးထုတ်ယူတာတွေများနေပါတယ်။
ရန်ကုန်စီပင်ရဲ့2013-14အသုံးစရိတ်ဟာကျပ်တန်းပေါင်း34,000ကျော်ဖြစ်ပေမဲ့စည်ရင်စည်ရုံးကရခိုင်နှုန်းပြည့်စစ်နိုင်တာမဟုတ်ဘူးလို့လွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်းကဆိုပါတယ်။လွယ်မှာကျွတ်ကျော်နိုင်တဲ့လုပ်ငန်းကူတာရွေးပြီးစစ်ဆေးတာဖြစ်ပါတယ်တဲ့။စီပင်ဌာနအများစုဟာဝင်ငွေနှဲပြီးအသုံးစရိတ်ကပိုများပါတယ်။နိုင်ငံတော်ကိုပေးသွင်းရမယ့်ငွေရဲ့9ရာခိုင်နှုန်းကသာရန်ကုန်စီပင်ကပေးနိုင်ပြီးမပေးနိုင်တာက93ရာခိုင်နှုန်းဖြစ်ပါတယ်။ဝန်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့ရန်ကုန်စီပင်ပြုပြင်ပြောင်းလဲလာတာကိုပဲမြင်ကြပါတယ်။ခိုင်မာတဲ့စီပင်ဥပဒေတွေရှိတာမို့စီပင်တာယာကခွင့်မပြုတဲ့အဆောက်အဦကိုဆောက်လို့မရဘူးလို့ဆိုပါတယ်။ဝန်ကြီးချုပ်ဟောင်းဦးမြင့်စုလက်ထက်ကဗျမ်းပဒါလုပ်ခဲ့တာတွေကိုပြန်ထိန်ထားပြီးအခြေအနေအလိုက်ပြုပြင်ပြောင်းလဲသွားမှာဖြစ်ပါတယ်။ဥပဒေလုံထုံးလုံနည်းတွေနဲ့အညီရန်ကုန်မြို့တော်စီပင်တာယာရေးကော်မတီကိုပြန်လည်ပြုပြင်ရမယ်လို့အေယာဝတီစာဆောင်နဲ့ဧပြီလ23ရက်နေ့တွေ့ဆုံမေးမြန်းကမ်းမှာဦးဖြိုးမင်းသိန်းကပြောသွားပါတယ်။မကြာမီရွေးကောက်ပွဲကျင်းပပြီးဖွဲ့စည်းမဲ့စီပင်တာယာရေးကော်မတီကတော့မှန်ကန်ပွင့်လင်းစွာမြို့တော်အကျိုးကိုတည်ပိုးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြမအရေးတုံတက်ချက်ကိုကြာသာပတင်းနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါလေရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Saganda မှာသင်ဘောကွန်ပါဒါမှမဟုတ်ဖဲတူလို့အဓိပ္ပာယ်နှစ်မျိုးထွက်တဲ့ deck ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာပေါ့ပထမဦးဆုံ
း stack the deck against someone
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက stack stack ကစီထားတာထပ်ထားတာဆင်ထားတာ the the deck the deck ကဖဲတူAGAINST against ga sanjin bi SOMEONE someone ga lut u tiao so lo saksu thun ye dai yai thebe ga lo phe do ko lut u tiao twet sin tha da phit par de phe wai ma phe do ko dai ga kalapan tho bi phe jet twi ko sin tha de nyit tha de so yin te phet ga gaza du twi ni ne nai bo ga ma lwe ma te ja par de di niya maStack the deck အစား stack the cards လို့လဲစာထိုးပြီးတော့ပြောလို့ရပါတယ်ဒီတော့ဟာဖဲဝိုင်းမှတင်မဟုတ်ပါဘူးနေစဉ်ဘဝမှာအချိန်ရရကိုတစ်ဖက်လူမနိုင်နိုင်အောင်မကျော်လို့နိုင်အောင်ဘာမှမတတ်နိုင်အောင်လုပ်ထားတယ်တမင်အကွက်ကြကြဆင်ထားတယ်လို့ဆိုရင် stack the deck against someone လို့ရည်ညွှန်းသုံးနိုင်ပါတယ်ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့တစ်ဖက်လူမအောင်မြင်အောင်အခက်ခဲဖြစ်ရအောင်ညာစင်ထားတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John thinks the boss has stacked the deck against him, so he won't get any promotion.
သူဆရာသမားကသူရတုမတွေ့ရလေအောင်အခြေအနေကိုအကွက်စင်ဖန်ထားတယ်လို့ John ကထင်နေတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလည်လာကြည့်ကြရအောင်ပါ
။ John thinks the boss has stacked the deck against him, so he won't get any promotion.
ခုဆက်လက်ကြည့်ပြမှာကတော့
hit the deck.
ဖြစ်ပါတယ်ဆာလုံးပေါင်းက HIT hit ကထိတာ THG the DACK the deck ကဒီနေရာမှာသင်္ဘောကုန်ပါဒါမှမဟုတ်ကျန်းပြင်းဆိုတော့စကူထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့ကုန်ပါဒါမှမဟုတ်ကျန်းပြင်းနဲ့တွားထိတာဖြစ်ပါတယ် idiom ဆိုရဲ့ the white ဒီဘက်ကနှစ်မျိုးရှိပါတယ်ပထမ hit the deck ကကျန်းပြင်းဒါမှမဟုတ်မြေကြီးပေါ်ကိုရုတ်တရက်လှဲချလိုက်တာဝစ်ချလိုက်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I hit the deck as soon as I heard the gunshots
တနတ်တန်တွေကြကြချင်းမင်းကျွန်တော်မြေကြီးပေါ်ကိုဝစ်ချလိုက်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I hit the deck as soon as I heard the gunshots
hit the deck ရဲ့ now idiom အဓိပ္ပာယ်ကတော့အိယာကနေထဖို့နှိုးတာဖြစ်ပါတယ်ဒီသုံးကတော့တင်မောသားလောကကနေဆင်းသက်လာတာဖြစ်ပါတယ်တင်မောသားတွေနေနဲ့မနေ့ကုန်းဘတ်ပေါ်မှာသွားတန်းစီကြရတဲ့အတွက်မနေ့စောစောအိယာကထကြဖို့နှိုးတာကနေဒီအုံဆင်းသက်လာတာဖြစ်ပါတယ် George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ We've got to start our trip early so hit the deck you guys
ကျွန်တော်တို့ခီးစောစောထွက်ကြရမယ်ဒါကြောင့်အိယာကနေမောင်ရင်တို့စောစောထကြလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ We've got to start our trip early soHit the deck, you guys.
ခုနောက်ဆုံးတင်ပြပေးမှာကတော့
All hands on deck.
ဖြစ်ပါတယ်။ဆာလုံးပေါင်းက ALL all ကအားလုံး HANDS hands ကလက်တွေ ON on ကအပေါ်မှာ DECK deck ကသင်္ဘောကုန်းပါဆိုတော့စကစွထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့သင်္ဘောကုန်းဘက်ပေါ်မှာလက်တွေအားလုံးရောက်နေတာပေါ့ဒီအုံက nautical ဆိုတဲ့ရေချောင်းသွားလာတဲ့တင်မောသားလောကကနေဆင်းသက်လာတာပါဒီနေရာမှာ hands ကတင်မောသားတွေကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်တင်မောသားအားလုံးကုန်းဘတ်ပေါ်ကိုတက်ရောက်လာကြဖို့တင်မောမာလီမှုဒါမှမဟုတ်အထက်အရာရှိကအမိန့်ပေးတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်တင်မောဟာမုန်တိုင်းမိတယ်ဒါမှမဟုတ်တစ်ခုခုနဲ့တိုက်မိလို့ဖြစ်စီအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရပြီဆိုရင်တင်မောအမှုတန်းအားလုံးဟာကုန်းဘတ်ပေါ်တက်ပြီးကိုလုံနိုင်သည်မြလုံတင်သည်မြကိုအလုံးဝိုင်းလုတ်ကြဖို့ဆော်ဩတာလေးဖြစ်ပါလေညစဉ်ဘွားမှာတော့ဒီ ADM အသုံးကတခုခုအရေးပေါ်လာပြီဆိုရင်အလုံးရဲ့အကူအညီကိုလိုအပ်တယ်တတ်နိုင်တဲ့ဘက်ကအလုံးဝိုင်းကူကြဖို့တက်ကြီးလက်ကြီးလုတ်ကင်ကြဖို့တိုက်တွန်းတဲ့အသုံးပဲဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It's all hands on deck for all of usWe've got to finish this project because the deadline is Friday.
ကျွန်တော်တို့အားလုံးဝိုင်းလုံကြဖို့လိုနေပြီ။စီမံကိန်းပြီးဖို့နောက်ဆုံးကန့်သတ်ရက်ကတောက်ကြနေဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ It's all hands on deck for all of us. We've got to finish this project because the deadline is Friday.
ဒီတင်ပါ deck ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
stack the deck against someone.Hit the deck. All hands on deck.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း10နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 30နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနေ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာအခုလိုနာဆင်ကြရပါမယ
်ပြီးခဲ့တဲ့9နှစ်အတွင်းမှာအစိုးရအဖွဲ့နဲ့တာဝန်ရှိပုဂ္ဂိုလ်များထံကမကြာခဏကြားခဲ့ရတဲ့ကိစ္စကတော့ကျူးကျော်အတုကြီးရှိရဲဒါကြောင့်မလို့
ဒေါက်တာညညူတင်ဖြစ်ပါတယ်ရှင်ရန်ကုန်မြို့ကျူးကျော်အိမ်ယာတွေနေရာချထားပေးရေးဆောင်ရွက်ချက်တွေအကြောင်းဆွေးနွေးကမှပြန်ပြီးတော့နားဆင်နိုင်မှာပါအဲ့ဒီအစီအစဉ်မတိုင်ခင်မှာတော့အခုရင်ဆုံးအေဝရက်တောင်တက်လန်အတွက်ကုညီရေးဝန်ဆောင်မှုလိုအပ်ချက်တွေဘက်ကိုအလှည့်ပေးပါမယ်မြန်မာနိုင်ငံမှာခြေလင်းတဲ့တောင်တက်သမားတွေအတွက်အရေးပေါ်ကယ်ဆယ်စီမံရေးအစီအမံတွေလိုအပ်နေသေးပဲလို့တဘာဝခေါ်သံခြေလင်းတောင်တက်အဖွဲ့ဥက္ကဋ္ဌဦးမျိုးတန်ကပြောပါတယ်ကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုမြန်မာလူငယ်တောင်တက်သမားတွေဖြစ်ကြတဲ့ကိုပြေဖြိုးဟောင်းကိုဝင်းကိုကိုတို့နှစ်ယောက်ပထမဆုံးအချိန်အောင်မြင်စွာခြေချနိုင်ခဲ့တာဟာမြန်မာခြေလင်းတောင်တက်အားကစားလောကအပေါ်တွန်းအားတရဖြစ်စေတယ်လို့ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းစင်မှာသူကဖြေကြားခဲ့ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနားဆင်ကြရအောင်ပါရှင
်ကလေးနှစ်ယောက်ဒီတော့ဘာမျိုးသားတွေကျပါကြကြောင်းဒီနိုင်ငံရှိတဲ့သတင်းမီဒီယာအားလုံးတော့ကျပါတော့ကြောင်းရှင်တော်ရဲ့အားသက်လုံငန်းတော့ဒီနိုင်ငံတစ်ပတ်လူသိပုံများတာပေါ့အ
ဲ့တော့လေဒီမြန်မာနိုင်ငံမှာလည်းခြေလျင်တောင်တက်တဲ့ဒီအားကစားနည်းကပို့ပြီးတော့ဖွံ့ဖြိုးလာနိုင်မဲ့အလားအလာတွေရောရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျတော့တက်သူကောလိပ်တိုင်းမှာတော့ခြေလျင်တောင်တက်အားကစားအဖွဲ့တွေဖွဲ့ထားပါလေအဲဒါမဲ့ကကျောင်းတချို့အောင်မတော်ချမ်းနိုင်တာရှိပါတယ်ဒီရေရတောက်ထိုင်အောင်မြတ်ရရှိသွားပြီတဲ့နောက်မှာဒီတရင်ဟာဒီတက္ကသိုလ်ကောလိပ်အသေးသေးမှရှိတဲ့တောင်တဲ့အသိများအတွက်တော်တော်သိစရာဖြစ်ပါလိမ့်မယ်။ဒီကျွန်တော်အားရတာပုံကိုဖွံ့ဖြိုးအောင်ဆောင်ရွက်ပေးနိုင်တဲ့အနေအထားမျိုးတစ်ပြေရလာနိုင်မှာဖြစ်ပါလိမ့်
။ခြေလင်းတောင်တဲ့အားကစားလောကဖွံ့ဖြိုးလာဖို့အတွက်ကမြန်မာနိုင်ငံမှာဘလို့လိုအပ်ချက်တွေရှိနေတယ်လို့မြင်ပါလဲဆရာ
။အဓိကတော့ကျွန်တော်အားရတာကသမန်တောင်တက်တာဖြစ်ဖြစ်တော်တော်တက်တာဒီကိစ္စတော့တက်တာဖြစ်နေကုန်ကြသိအလိုများပါတယ်ဆိုတော့ကျောင်းသူကျောင်းသားတွေကဘာသာနာပါကြပြီနဲ့အခြေခံတောင်တက်ချင်းတော့ပဲသူတို့ဆောင်ရွက်နေပြီးတော့ဝေးလန့်ခက်ခဲတဲ့တောက်တော်ကြီးချက်ဖို့လို့ကျတော့ခီးစိတ်မတက်နိုင်နဲ့အထွေထွေလေးမတက်နိုင်ရတော့သူဆက်မလုပ်နိုင်ပါဘူးဆိုတော့ဒီကလိုချက်ကတော့ဒီခြေလင်းတောင်တက်အတင်းကိုနိုင်ငံတော်ဆိုးရကောင်ဟောဆက်နဲ့တက်နေတယ်မှာရှိတဲ့လိုအပ်ရှိနေတော့ဝဝပပူပေးမှသာလဲကိုယ်ကတုတ်တက်အောင်မြင်လိုက်လို့ယူဆရပါမယ်
နောက်တစ်ခုကလေပြီးခဲ့တဲ့နှစ်ကဒီမြန်မာနိုင်ငံမြောက်ပိုင်းခါခါဘူရာစီတောင်ထိပ်ကိုတက်ဖို့စ조사ခဲ့ကြတဲ့တောင်တက်သမားလူငယ်နှစ်ဦးကလမ်းမှာပျောက်ဆုံးပြီးတော့သေဆုံးခဲ့ရတဲ့အချိန်တွေကြုံရပါတယ်အဲ့လိုအဖြစ်မျိုးတွေပေါ့နော်ထပ်ပြီးတော့မကြုံရအောင်လို့ဘာတွေသတိထားသင့်သတိပြုသင့်တယ်လဲအဲ့ဆရာတို့အချိန်နဲ့တောင်တက်အသင်းအနေနဲ့ရောဓာတ်တွေကိုဘလူနီးလန်းနေနိုင်ကူညီပံ့ပိုးပေးဖို့အစီအစဉ်တွေရောရှိတယ်လဲခင်ဗျ
ဆောလာကြရလို့မြန်မာနိုင်ငံဒီချင်းတဲ့အားသလုံးကမဖွံ့ဖြိုးသေးတဲ့အတွက်ကြောင့်ဒီရေးပေါ်ကယ်ဆယ်ရေးဆိုတဲ့အခြေအနေကလုံးဝမရှိပါဘူး။ဟိုဒီဘောဆိုလို့ရှိရင်တော့အေဗက်တောင်ထိပ်တက်ပြီးဆိုရင်အကုန်လုံးစေခေါ်ချက်ပြည်သူနဲ့အကောင်းဆုံးသောကယ်ဆယ်ခွင့်ရရှိပါတယ်။ဒီမှာဒီဘောတော့ဒီလိုလုံးဝမရှိပါဘူး။ဒီတောင်ထိပ်တက်မယ်ဆိုတော့ကျွန်တော်လမ်းမတင်စလာနီဘာလောက်ညချောက်တော့တောင်ထိပ်တက်တဲ့ခါမှလည်းကျွန်တော်ကိုရှိတဲ့အင်အားနဲ့ဝေးနိုင်တဲ့အထောက်အကူပေးခြင်းတွေကိုတည်ရလို့ဖြစ်ပါတယ်ဒီကတခုဖြစ်လို့ရှိရင်ကျွန်တော်မှရေးပေါ်ဟယ်လီကော်ပတာကိလေအရုပ်ချက်ချင်းပြည်သေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူးဘယ်လိုပြည်သေးဆိုရင်မရှိဘူးရင်မတက်ဖဲမတက်တော့ဆိုလို့ရှိရင်ဘယ်လိုမှရေခဲတော့တကြီးရောက်မှာပေါ့ဘာလို့ကျွန်တော်ဒါတော့ရှိတဲ့အင်အားနဲ့ပြန်တက်နေဖြစ်ပါတယ်တော့တော့ကျွန်တော်တက်နေတော့ကိုကြီးရေးကယ်ဆယ်ချက်ပိုင်အခြေအနေကလုံးဝမရှိတော့ဖြစ်ပါတယ
်တဘာဝခေါ်တဲ့ခြေလင်းတောင်တက်ဖွဲ့ဥက္ကဋ္ဌဦးမျိုးတန်ကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းခဲ့တာပါအခုတားရက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ကိုအလှည့်ပေးပါတော့မယ်ရှင်။ကမကထပြူဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမောင်ကအကူအညီပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညတားရက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်။ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့လူတွေအားလုံးနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့အထူးသဖြင့်တော့ရန်ကုန်တိုင်းကလူလူပေါ့လေ။ရန်ကုန်တိုင်းကလူလူနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျူးကျော်နေထိုင်သူတွေရဲ့ပြဿနာဘယ်လိုဖြေရှင်းကြမလဲ။ဘာနီးလန်းတွေရှိတယ်လဲ။အရာကိုဆွေးနွေးကြဖို့ပါ။ပင်နိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ဦးထဲမှာတဦးကတော့ပထမအကြိမ်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုစလဲဒေါက်တာညိုညိုသိန်းဖြစ်ပါတယ်။နောက်တဦးကဒီကျူးကျော်နေထိုင်သူတွေရဲ့အရေးကိစ္စတွေမှာကိုယ်တိုင်ပါဝင်ကူညီလှုပ်ဆောင်ပေးနေတဲ့ တောင်သူလေသမားအကျိုးဆောင်ကွန်ရက်ကကိုဇိုရမ်းဖြစ်ပါတယ်ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေလည်းတော်များများရှိပါတယ်အီးမေးလ်ပို့ပြီးတော့ဆွေးနွေးထားသူတခါကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားသူလည်းတော်များများရှိပါတယ်ဆိုတော့ဒီအကြောင်းအရာကြီးမားတဲ့အကြောင်းအရာတွေတခုကိုရတဲ့အချိန်အတွင်းမှာအတက်နိုင်ဆုံးပြည့်စုံစွာဆွေးနွေးနိုင်ဖို့အတွက်အားလုံးပဲကျွန်တော်တို့လိုရင်းတိုရှင်းဆွေးနွေးကြပါစို့လို့ကြိုတင်ပြီးတော့ပန်ချာမေတ္တာရက်ခံလိုပါတယ်တိုက်တိုက်ဆန်ဆန်ပါပဲကျွန်တော်တို့ဒီစီအစဉ်ကျင်းဆွေးနွေးဖို့ကြေညာထားတဲ့ဒီကနေ့တည့်ရက်ထဲမှာပဲဒီအစိုးရပိုင်းမြမအလင်းသတင်းစာရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ဝေတဲ့သတင်းစာတွေကအေဒီတာအဘော်မှာကျူးပြဒနာဖြေရှင်းကြရဝဲဆိုပြီးတော့အေဒီတာအဘော်ရေးထားတာတွေ့ရပါတယ်အဲ့ဒီထဲမှာရေးထားတဲ့ထဲမှာကျွန်တော်တို့ချို့ကောက်ထုတ်ပြီးတော့ပြောပြချင်ပါတယ်လက်နက်ကန်ငင်းချမ်းရေးအဖွဲ့အစည်းနာမည်ကန်တွေနိုင်ငံရေးပါတီနာမည်ကန်တွေဒူးစရိုက်သမားလူမိုက်တွေစသည်တို့ရှုပ်ထွေးပါဝင်နေတဲ့ကျူးကျော်ပြဿနာကိုဖြေရှင်းမဲ့အစီအစဉ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကချပြထားတယ်ဆိုတာရေးထားပါတယ်ဒါဆိုရင်ပြဿနာဟာဘလောက်ကြီးမားတယ်ဆိုတာဒီစာကြောင်းကိုကြည့်အောင်လည်းကျွန်တော်တို့သိနိုင်ပါတယ်နောက်တစ်ခါရန်ကုန်မြို့ပြရဲ့အမြင့်တွယ်နေတဲ့အနာသဖွယ်ဖြစ်နေတဲ့ကျူးကျော်ပြဿနာကိုဖြေရှင်းရရင်းဆိုပြီးတော့လည်းရေးထားတာရှိပါတယ်ဆိုတော့ဒီပြဿနာကြီးဟာနှိရှိလများနာတာရှိယောဂါကြီးဖြစ်နေပါတယ်နောက်တစ်ခါစီးပွားပြီးကျူးကျော်သူတွေမဲမဲစရိုက်ဆန်ဆန်အုပ်စုဖွဲ့အကြမ်းဖက်မြေခွဲလူသူတွေကိုလည်းဥရင်းနဲ့အညီထိထိရောက်ရေးယူသွားဖို့လိုအပ်မည်ဖြစ်ပါကြောင်းဆိုပြီးတော့အဲဒီတအဘကိုမိကုန်းချုပ်ထားပါတယ်ဒီအဲဒီတအဘကိုကြည့်ရုံနဲ့တင်မယ်ဒီပြဿနာကြီးကဘလောက်ကြီးမားပြီးတော့ဘလောက်နဲ့ဆိုင်နေဘလောက်ခက်ခဲလဲဆိုတာပေါ်လွင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပင်နိုင်ဆွေးနွေးသူတွေရဲ့သဘောထားကိုကျွန်တော်အင်ဆိုနားထောင်ကြည့်အောင်ပါဒေါက်တာညိုသိန်းခင်ဗျာဒေါက်တာညိုသိန်းကိုတိုင်ရန်ကုန်တိုင်းဒေသကြီးလူတော်ကိုယ်စားလှယ်ဘဝဒုံကလူတော်ကိုယ်စားလှယ်ဖြစ်တောင်းထားဆောင်ခဲ့တဲ့အချိန်တုန်းကဒီရန်ကုန်တိုင်းဒေသတွေမှာရှိတဲ့ကျူးကျော်ပြဿနာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရတို့မှလူတော်ကဘာတွေလုပ်ခဲ့မှုပါလဲခင်ဗျာ
ကျမတို့ပြီးခဲ့တဲ့ဒီလွတ်တော်သက်တမ်းမှာတော့ဒါဒီကျူးကျော်ပြဿနာကိုဖြေရှင်းဖို့အတွက်ဒါအစိုးရကလည်းကြိုးစားတယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေကလည်းအချိန်ကြီးဖန်ဖန်ကြည့်ကြတယ်ပေါ့နော်အဲ့တော့ကျမကတော့ဒီကျူးကျော်ပြဿနာကိုဖြေရှင်းဖို့အတွက်ဒါရန်ကုန်မြို့မှာဟိုနှစ်ရှည်ပေါ့နော်အမားချအင်ယာစီမံကိန်းစောင့်ရဖို့အတွက်ဒါကျမတောင်းဆိုခဲ့တယ်ပေါ့နော်တောင်းဆိုခဲ့တဲ့အခါမှာရန်ကုန်တိုင်းအစိုးရအဖွဲ့ကတော့မလိုက်ရောပါဘူးမလိုက်ရောနိုင်ဘူးဒါတော့လေပဲနောက်ဆုံးမြင်မှာပေါ့နော်နိုင်ငံတော်သမ္မတရင်းကဒီလီယံ20ချပေးမယ်အဲ့ဒီလီယံ20နဲ့အငှားချအင်ယာ6000ပေါ့နော်ခေါ်ထုတ်ပြီးတော့ခန်းပေါင်း6000ကျော်ခေါ်ထုတ်ပြီးတော့ဒီအမှန်တကယ်ရန်ကုန်မြို့မှာလေထိုင်စရာမရှိတဲ့လူတွေကိုပေါ့နော်အနည်းရှိအငှားချထားတဲ့စီမံရေးတွေလုပ်မယ်ဆိုပြီးတော့ဒါပြည်ထောင်စုဝန်ကြီးကိုတိုင်လှစ်တော်မှာဒါပဋိပီးသွားတယ်ပေါ့နော်ဒါပေမဲ့ပေါ့နော်တကယ်တမ်းမှာကျတော့ပြီးခဲ့တဲ့ဗဏ္ဍာနှစ်အတွင်းမှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအင်ကန်ပေါင်း6000ကျော်ပဲစီစဉ်ပေးထားနိုင်ခဲ့တယ်ပေါ့နော်။အဲ့တော့ပြည်ထောင်စုဝန်ကြီးကဒါလွတ်တော်မှာပြည်ပြည်တော်လွတ်တော်မှာပြောခဲ့တာကအခန်းပေါင်း6000ကျော်ဖြစ်တယ်။ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီစဉ်သွားခဲ့တာကအခန်း6000ကျော်ပဲဆိုတော့ဒီနေရာမှာအင်တာနက်ကွာခြားချက်တွေကြီးနေတာပေါ့နော်။အဲ့တော့ကျမတို့ပြီးခဲ့တဲ့9နှစ်အတွင်းမှာအစိုးရအဖွဲ့နဲ့တာဝန်ရှိပုဂ္ဂိုလ်များထံကမကြာခဏကြားခဲ့ရတဲ့ပြဿနာကတော့ဒီကျူးကျော်နဲ့ပတ်သက်လို့ရှိရင်ကျူးကျော်အတုတွေရှိရဲ့ဒါကြောင့်မလို့အတုတွေများနေတဲ့အတွက်ကြောင့်မလို့ဒီကျူးကျော်တွေအကုန်လုံးကိုအင်းရချက်ထားပြီးဖို့ဆိုတာနေရာချက်ထားပြီးဖို့ဆိုတာမဖြစ်နိုင်ဘူးရန်ကုန်တိုင်းအတွင်းမှာလည်းကျူးကျော်တွေကိုဒါနေရာဝင်မှပေးနိုင်လောက်အောင်ဒီလူတွေပေါ့နော
်ဒီ
ဧရိယာလူတွေမရှိဘူးဆိုတဲ့အတန်ဒါရှင်ကုန်တိုင်းသူရောက်ခဲ့တာမကြာခဏပြောတာကိုကြားပါတယ်။သို့တော်လည်းပဲအမှန်တကယ်တော့အဲ့ဒါမဟုတ်ဘူးပေါ့နော်။ကျမတို့နောက်မှပြန်လည်သိရှိရတာက2017-2018ကရင်စပြီးတော့ရှင်ကုန်မြို့မှာကျမတို့မိအိကတော်တော်များများကိုပေါ့နော်။ဒါလက်ချိုးရည်လို့ရတဲ့လူတစ်ခုကိုအစိုးရအနေနဲ့ဒါနှိပ်ရှေ့အများချပါခဲ့တာကိုတွေ့ရတယ်ပေါ့နော်။
ဟုတ်ကဲ့ဆိုတော့ဒီနေ့ကျွန်တော်တစ်ချက်လောက်ဖြတ်မိပါရစေ
။
ဟုတ်ကဲ့တစ်ချက်လောက်ဖြတ်မိပါရစေဆိုတော့အစိုးဟုတ်ကဲ့ကျွန်တော်တစ်ချက်လောက်ဖြတ်မိပါရစေအစိုးရကအရင်အစိုးရပေါ့လေအခုအစိုးရလက်ရှိအစိုးရတက်တန်းစတာကတိတ်မကြသေးဘူးဆိုတော့ဟိုလုံမယ်လို့သာပြောထားတာကျွန်တော်တို့တကယ်လုံနိုင်တဲ့အချိန်ကြီးလုံတဲ့အဆင့်ကိုတော့မရောက်သေးဘူးဒါပေမဲ့အရင်အစိုးရကဒီပြဿနာကိုထိထိရောက်ရောက်ကင်တွယ်ခဲ့တယ်လို့တော့ညွှန်သိယူဆသလား
ဟာကျွန်မကတော့လေဟိုအစိုးရငါးနှစ်တက်တန်းအတွင်းမှာတော့ဒါလုံ့ဖို့ကြိုးစားတယ်ဒါပေမဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေတော့ကျမတို့ဟိုမတွေ့ကြရဘူးပေါ့နော်
ဟုတ်ကဲ့ဟို
အင်းအားဆုံးဖြည့်ရှင်းတာတွေပဲများတယ်ပေါ့နော
်ဟုတ်ကဲ့ပါတော့သူတင်ပြန်လာပါမယ်ဟိုဆက်ပြီးတော့ဆွေးနွေးကြတာပေါ့ခင်ဗျာဆိုတော့ကိုဇော်ရမ်းရေကိုဇော်ရမ်းကိုရိုင်ကဒီကျူးကျော်ကိစ္စတွေမှာကိုကိုရိုင်တထဲဝင်ပါနေပြီးတော့တွားနေတဲ့ခါကျတော့ဒီအယ်ဒီတာအပေါ်မှာပြောထားတာရောနော်ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောတာရောရန်ကုန်တိုင်းလွန်ကျိုးရေးနဲ့နယ်စပ်ရေးဝန်ကြီးကပြောတာအဲ့မှာဘာလဲဆိုတော့စီးပွားပြည့်ကျူးကျော်ဆိုတာပါတယ်တခါငင်းချမ်းရေးအမိခံအဖွဲ့တွေဆိုတာပါတယ်ဒီနိုင်ငံရေးပါတီနာမည်ကန်တွေဆိုတာပါတယ်ဒုစရိုက်သမားလူမိုက်တွေဆိုတာပါတယ်ဒီကျူးကျော်ပြဿနာတွေမှာကြောထွေးနေတာပေါ့နော်ဆိုတော့ ဒီလိုမျိုးနာမည်ဒီလိုမျိုးအဖွဲ့တွေလူတွေပုံကူတွေပါနေတယ်ဆိုတာကိုဇော်ရန်ကိုယ်တိုင်လက်ခံသလားသိသလား
ကျွန်တော်ကိုယ်တိုင်လက်ခံပါတယ်ပြည်ဘူးတာလည်းရှိပါတယ်ကြုံဘူးတာလည်းရှိပါတယ်ဒါပေမဲ့ကျူးကျော်ပြဿနာရဲ့ဈေးနှုန်းကကျွန်တော်တို့ကနိုင်ငံလုံးမှာကွန်ပျူတာမမီမျှလို့ဒီရန်ကုန်မြို့လူမန္တလေးမြို့လူဒေသကြီးလူတွေကစားမေးသွားမယ်နေရမယ်ဘဝနဲ့ရောက်လာကြတာမှန်တယ်ဆိုတော့လည်းနောက်ပိုင်းမှာဒီလူတွေကရန်ကုန်မြို့မှာအိမ်ဈေးကြီးရာဈေးကြီးအိမ်ငါးကဈေးကြီးတဲ့အခါကျတော့တို့မှဘလို့မှဖြည့်ဆင်းစရာနေလမ်းမတက်နိုင်တော့တဲ့အတွက်ကျူဝါကိုရောက်သွားပြီးတော့ချစ်တယ်လို့ပုံစံနဲ့သူတို့ကရာနေရာမှာနေရင်ထိုင်နေကျူးဆိုတာဖြစ်လာတာပါကျူးကိုကျွန်တော်ကဘလို့တတ်မှတ်လဲဘလို့အသေးပဲတတ်မှတ်လဲဘယ်အခြေအနေကိုကျူးမှလို့တတ်မှတ်ပြီးတော့ဘလို့ဘလို့လူမျိုးတွေကဘလို့စီမံချက်နဲ့ဆောင်ရမလဲဆိုတာကအများကြီးရှိပါတယ်အဲ့တော့ဒီကျူးတွေနဲ့ပတ်သက်ပြီးတော့အစိုးရအရှင်းနဲ့ခံလို့နိမ့်နေမမှန်တာတွေတော့ကျွန်တော်တို့ဥစ္စာတွေအဖြစ်ရှင်းဖို့နဲ့မမှန်တာတွေကြောင့်ဒီလူတွေကဖြေပြီးတော့အခုကြီးတောင်းရတဲ့မှာကောနကလို့နိုင်ငံပါတီတွေကနေပြီးဥဆောင်ပေးရတာရိုးသက်သက်ဥဆောင်ပေးရတာရှိတယ်။အဲနောက်တစ်ခါကတော့လက်နဲ့ငင်းငင်းဖက်တွေပါဝင်ပတ်သက်တာရှိတယ်။ဟုတ်ပါလေ။ကျွန်တော်တို့တချို့နေရာတွေမှာလူမိုက်ပြီးကိုယ်တိုင်ကကျူးတွေကိုတခါတည်းသူတို့အုံချပြီးတော့နေနေရာရောင်းစားတာတွေညီွက်တွေတခါတည်းရှေ့ရနေတော့အဲကျွန်တော်တို့မမမမပုံစံလိုပါလိုလိုနဲ့ပေါ့နော်လူမိုက်ပုံစံလုပ်ပြီးတော့ရောင်းစားတာတွေတောင်းယူတဲ့ပုံစံလိုလုပ်တာတွေတကယ်တွေ့ရပါလေ။ဒီဥစ္စာတွေအမတန်ရှုပ်ထွေးပြီးတော့အမတန်ပိန်မှုနဲ့နေပြီးတော့တော်ရှင်းရခက်မဲ့ကိစ္စတစ်ခုဖြစ်ပါတယ်ဒီတနေရာတွေကရှိပြီတခြားတနေရာကိုဟုတ်မဆိုလို့ရှိရင်လည်းတို့ရဲ့အခြေအနေကြီးရကိုပေါ့ပေါ့လို့ပြီးမှရမှာပ
ါဟုတ်ကဲ့ကိုစွင်ကျေးဇူးတင်ပါတယ်ကျွန်တော်ဒိုင်းအစွန်းနေမဲ့သောရရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးတူကရန်ကုန်မြို့ကကိုညီညီရာစာကိုညီညီရာစာကျူးကျော်ပြဿနာကိုညီရာစာကိုယ်တိုင်ကရန်ကုန်မြို့ကံဆိုတော့ကျူးကျော်ပြဿနာဘယ်လိုဖြေရှင်းဖို့ကိုညီရာစာအကြံပေးချင်ပါတယ်အာကျွန်
တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီကျူးကျော်ပြဿနာကိုဆိုတော့အပိုင်းနှစ်ပိုင်းရှိတာပါနော်ဒီကနေ့ကဘယ်လိုကြီးကျယ်လာတာလဲဘယ်လိုညာပြောမှာဒီကြီးကျယ်လာတာတော့ဖြစ်လာတယ်လို့ဆိုတော့အချိန်တော်မူပြီးကျွန်တော်သိနေရမှာပါအခုဟိုကတော့ဆိုဖြစ်သွားတာကလေဘူးကျုံကလေးမှာဆိုရင်ကြီးကျယ်လာခြင်းဒီတစ်ပြိုင်နက်မှာဝန်ထမ်းတွေဆယ်ရက်ပြည့်လို့ကျင်တာဒီတစ်ပတ်လေးဝန်ထမ်းတွေဒီက900ကျယ်အဲဒီဆယ်ရက်တုန်းက1150ခုကြီးကျယ်သွားဒီမိုက်ဆက်ကကျုံကလေးလက်တောင်ပါလာရဲ့အဲ့လိုမျိုးကြအဲ့ဒါကကြတစ်ပြန်လေးရုပ်လက်ခွင့်ရောဟောကြီးကျယ်ကိုပြည့်နေကျွန်တော်ကအားကျနေနေတဲ့ကျွန်တော်ကမလေးရှားလိုက်နိုင်တယ်ကျွန်တော်စက်တက်တက်တော့နေလာတယ်မလေးရှားမှာ
ကိုညီရစာအဲ့တော့ကိုညီရစာဘလို့အကြံပေးခြင်းတယ်လဲအကောင်းဆုံးအကြံတစ်ခုပေးပါဘလို့ဖြည့်ရှင်းတင်တယ်လဲ
ဟုတ်ကဲ့ကျွန်တော်ကအကောင်းဆုံးအကြံပေးရမယ်ဆိုလို့ရှိရင်ဒါကရေးချစ်နိုင်ငံကျတဲ့ဒီလိုခုကြားလို့မရဘူးကျွန်တော်နိုင်ငံတော်ဆက်အနေနဲ့ကြံပိုးနဲ့ကြံပိုးချက်ကြံပိုးညအရာတွေစောက်လုပ်ပြီးရောကျွန်တော်တို့ဘာလဲစောင့်နေတဲ့ပြည်သူ့အစီအစဉ်ကြောင်းတွေကိုဆက်တော့အားလုံးနဲ့တင်ပြသွားတယ်လို့ကြီးကျယ်လေးသိန်းရောကြည့်ရတဲ့ဒီမှာကျွန်တော်တို့ဒီမှာနှားနေရလို့ရတယ်လေအဲ့ဒါကနှစ်ခါလောက်ရှိတယ်။အင်တန်ရတာမရှိဘူး။အဲအတောင်ကြီးဆင်
းဟုတ်ကဲ့ကိုညီရစာ
ပြန်ကြည့်ပြရမယ်ဆိုတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့နောက်လူတွေလည်းအလှည့်ပေးကြပါတယ်အခုဥစောလွင်တော်တဲ့ရှင်ဥစောလွင်ဥစောလွင်ဘလို့သဘောရတယ်လဲဘလို့ဖြည့်ရှင်းမလဲအတက်နိုင်ဆုံးတူတူနဲ့လူရင်းလေးပြောပြပ
ါဒီယူကျုံညီရကကျွန်တော်မြန်မာနိုင်ငံအစိုးရအဆက်ဆက်ဘယ်မြို့ဘယ်ဒေသမှာမဆိုဖြစ်ပေါ်နေပါဘယ်လူတွေကအစိုးရဆက်ဆက်ကနေပြီးတော့ဒီညီရဟာညီလို့ညီရိုင်းအမှန်တကယ်ခုတ်ရတဲ့နဲ့ဌာနပိုင်းညီညီရလို့တတ်မှတ်ထားသလားဒါပေမဲ့ဘသူဟာကိုမှဘသူဟာကိုများမတရားမဲ့တဲ့အနိုင်ကျင့်ပြီးချက်စီရောက်ခတ်ထားသလားတတ်မှတ်ထားသလားဆိုတာအားလို့အရင်ဆုံးနားလည်ဖို့လိုပါတယ်သဘောပေါက်ဖို့လိုပါတယ
်ဟုတ်ကဲ့
တကယ်လို့ဒါနော်ကျွန်တော်တို့ဟိုညမပိုင်းမပိုင်းနေတဲ့ပစ္စည်းကိုငြိလို့ငြိရင်ငြိလို့ငြိရင်ကိုအမှန်တကယ်တမ်းဌာနဆိုင်ရာညီဖြစ်တတ်မှတ်ထားရဆိုရင်ဒီကိစ္စကမဆိုးပါဘူးသူများပိုင်တဲ့ငြိဟိုမှမတရားသုတ်တဲ့အနိုင်ယူပြီးတော့ရှေ့လေးစုမထားတဲ့ငြိဝက်တွေကိုဌာနဆိုင်ရာပိုင်းညီဖြစ်တတ်မှတ်လိုက်တော့ရှင်းရှင်းရခဲ့ပါလိမ့်မယ
်ဟုတ်ကဲ့
ဒါကြောင့်ဆိုလို့ကျွန်တော်တို့အခုမှပဲသတင်းဌာနတွေမီဒီယာတွေအကုန်စုံနေပြီးတော့ဟုတ်လားဆိုအစောပိုင်းပြောင်းလဲဆိုဝင်ရှိလာတာပါဟိုတုန်းကဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကြီးအကြောက်တရားနဲ့လုံးဝ
ဟုတ်ကဲ့ကျွန်တော်နောက်တစ်ယောက်ကိုထပ်ပြီးတော့တခါတည်းဖိတ်ခေါ်ပါမယ်ပြည်မျိုးကကိုတင်သေးဝင်းကိုတင်သေးဝင်းကပြည်မျိုးကဖြစ်တယ်ရန်ကုန်မျိုးကကျူးကျော်ပြဿနာဖြေရှင်းဖို့ကိုတင်သေးဝင်းမှာဘလို့အကြံဉာဏ်များရှိတယ်လဲ
အဲကျူးကျော်အဲမျိုးရှိတယ်ဗျာတမျိုးကတော့တခုတကယ်တည်းကျူးကျော်ကြီးကျော်ရတယ်ကျူးကျော်နောက်တမျိုးကတော့ဘီကျောင်းကတိတ်ကြလို့ပေါ့နော်အရေးကြီးကျူးကျော်တာဘလို့ကျူးကျော်ပဲဖြစ်ဖြစ်ကျွန်တော်တို့တကယ်ပြဿနာရှိလို့ဆင်းရဲတဲ့လူကန်းကောက်ပဲပြည်နေခံရတာတရားဥပဒေစိုးမိုးမှုမရှိလို့ဒီလိုပဲကျွန်တော်မြင်တယ်လေဒီတော့
ရန်ကုန်မှာဘယ်လိုကြည့်ကြည့်ရောအဲ့ဒီနေရာမှာပိုင်ဆိုင်ရဲ့ရက်ကွက်အုပ်ချုပ်ရေးမှုကြီးရောအုပ်ချုပ်ရေးမှုတွေကရှိကြတာပဲလေသူတို့မသိပဲတော့မနေဘူးဗျာကျူးကျော်ပြီဆိုရင်တော့တိုင်နဲ့တိုင်ညနေညနေစကြည့်ကြရတာတရုံနဲ့ဟိုအိမ်နေရာတုန်းကကြည့်ကြတာမဟုတ်ဘူးသူတို့ခုကြည့်ကြမကြည့်လိုက်လည်းကြည့်ကြလို့မရဘူးသူတို့တရားဥပဒေတွန်းမှုမရှိလို့အဲ့တော့သူတို့ကသူတို့ကိုပေးပြီးမှကြည့်ကြလို့ရတာဗျာအဓိကတော့သူတို့ကိုပဲရေးယူပါမှာကျွန်တော်ဒီလိုပဲမြင်တယ်သူတို့ကိုကင်ကျွယ်ရမှာပဲကျွန်တော်တို့
ဟုတ်ကဲ့
သူတို့ကတော့ကျွန်တော်တို့အခုနေရာဆရာတဲ့ကတော့သဘောလို့ပြစီမံမှာကားတယ်သူတို့ကဘုရားကိုတောင်းတော့တရားလုံးမှာစစ်နေမှာတရားစွဲလို့သာသိရတယ်ဒီအရုပ်တွေမှာပါတယ်ကသူတို့ကဒီအရုပ်တွေကိုတွေးကြည့်တယ်အဲ့တော့ဒီကိစ္စကရပ်ခွင့်ကြီးအောင်ဟုတ်အောင်ဆိုရင်မှုတွေလည်းအဲ့တော့သာပြုမှုတွေကိုကျွန်တော်တို့ကြည့်ရောရောကန်ကြွယ်အရေးယူတောင်းရပေးမှာဒါပြတ်သွားမှာဖြစ်တယ်ကျွန်တော်ဒီလိုနေရလေ
ဟုတ်ကဲ့ကိုတင်ထေဝင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါ်ညိုညိုတင်းနဲ့ကိုစိုးရန်ခင်ဗျာကျွန်တော်အခုဆွေးနွေးတာတွေနားထောင်တော့နောက်ကျွန်တော်တို့စီကိုလည်း message နဲ့ပို့ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးထားတာတွေကိုဖတ်ကြည့်တော့ကဘာလဲဆိုတော့ပြဿနာကတော့အကြီးပဲနောက်တစ်ခုကနှစ်ပေါင်းများစွာဖြစ်လာတဲ့ပြဿနာရှုပ်ထွေးမှုတွေကအများကြီးပဲဆိုတော့ဟိုပြဿနာကအင်မတန်ဖြည့်ရှင်းဖို့အင်မတန်ခက်ခဲတယ်ဆိုတာကဟိုဒီဆွေးနွေးချက်တွေကိုနားထောင်ကြည့်ရင်ဖတ်ကြည့်ရင်ကိုကျွန်တော်တို့သိနိုင်ပါတယ်ဆိုတော့ကျွန်တော်ကအဓိကသိချင်တာကဒီပြဿနာဒီအလွယ်တကူဖြည့်ရှင်းလို့မရဘူးဆိုတော့လည်းသိကြပါတယ်ဒါပေမဲ့ဘလို့အကောင်းဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေရွေးချယ်ချက်တွေရှိသလဲတော့ညူသင်စဉ်းစားမိတာတစ်ခုနှစ်ခုပြောပြပါခင်ဗျာ
ကျမတော့လေဒါကျမတို့အတွေ့အကြုံရဆိုလို့ရှိရင်တော့တကယ်ကျူးကျော်နဲ့ဒါစီးပွားရေးလုပ်ကြတဲ့လူတွေလည်းအများကြီးရှိအဲ့လိုစီးပွားရေးကျူးကျော်လုပ်နေတဲ့လူတွေလည်းအများကြီးရှိတယ်။သို့တော်လည်းပဲဘလို့လူတွေပဲဖြစ်ဖြစ်ပေါ့နော်ခုနကဒါဒီလူတွေတရားတယောက်ပြင်ပြခဲ့တယ်လို့လည်းပေါ့နော်။သက်ဆိုင်ရာရက်ကွက်ထုတ်ချွေးမှုကအတိဆုံးပဲ။ဘယ်အချိန်တွင်းမှာကျမတို့ဒါဟိုတလောအတွင်းစီဒါကျူးကျော်ကြီးရချီထောင်ချီတက်လာ။အဲ့တော့ဘယ်ဟာတွေကတက်လာလဲဆိုတော့ဘယ်ဟာတွေကကျူးကျော်ဖြစ်ပြီးဘယ်ဟာတွေကကျူးကျော်အတူတူသူတို့ဒီကကံအုပ်ချုပ်ရေးမှုတွေအပြည့်ဆုံးမယ်ပေါ့နော်အဲ့ဒီတော့ကျမတို့ဘာပဲဖြစ်ဖြစ်ကျူးကျော်အတူပဲဖြစ်ဖြစ်ကျူးကျော်အစ်စ်ပဲဖြစ်ဖြစ်အမှန်တကယ်အညာမရှိဘူးဆိုလို့ရှိရင်ကျမတို့အစိုးရအနေနဲ့ဒီလူတို့ကိုရှင်းဝင်ကောင်းလို့ဆောက်ရှောက်အောင်မှာအမှန်ပဲအဲ့တော့တိတ်ချီပြီးတော့ပေါ့နော်ဒါအညာမဲ့လူတန်းစားရှိတယ်ဆိုလို့ရှိရင်ကျမတို့အခန်းကြီးတိတ်ချီပြီးကျမတို့ဖော်ထုတ်ရမှာပဲအဲ့တော့ကျမတို့ဒီနေ့အမြန်ကိုကျမတို့ရန်ကုန်မြို့မှာဒါနှစ်ရှည်အားချအေရစီမံကိန်းကြီးအမြန်ဆုံးဖော်ထုတ်ဖို့လိုတယ်ပေါ့နော်အဲကျမတို့ဒါဘီလျံတရာမကုန်ပါဘူးနော်ကျမတို့နိုင်ငံမှာဒါပတ်သက်ရှိပါတယ်အဲ့တော့ဘီလျံတရာလောက်ရှင်းပြီးတော့ကျမတို့အားချအေရစီမံကိန်းကြီးသိချီပြီးဖော်ထုတ်လိုက်မယ်ဆိုလို့ရှိရင်ဒီကျူးကျော်ဒီအင်ညာမဲ့လူတန်းစားရဲ့ဒါမျိုးခိုင်ပြီးတက်သမာအထိုက်အယောက်ဖြည့်ရှင်းသွားနိုင်မယ်လို့ဆိုကျမအရေးစားတယ
်။
ခုနကစီးပွားရှိကျူးကျော်နေစားတဲ့လူတွေကတော့ဒါလွယ်လွယ်လေးဒါဖြည့်ရှင်းလို့ရပါလေ။ကျမတို့ဒီသခံအပြီမှာဒါစုံစမ်းထောင်လိုက်နဲ့ဒါကျမတို့စာတုံးလို့ရှိရဲ့ရဲတပ်ဖွဲ့ရှိရဲ့ပေါ့နော်။ဒီသဒေဇမနာအာနာပိုင်းနေရှိရဲ့သူတို့ပေါင်းပြီးတော့ဒါဖြည့်ရှင်းလို့ရပါလေ
။ဟုတ်ကဲ့တော်ညူတင်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကပြောထားတဲ့အထက်မှာရန်ကုန်တိုင်းဒေသကြီးဖွံ့ဖြိုးရေးတုလေသနစီမံကိန်းဆိုပြီးတော့သူကစနစ်တကျစီရင်ကောက်မယ်စီရင်ကောက်ပြီးတော့နောက်ကျောင်းရာဇဝင်တွေစုံစမ်းမယ်တကယ်ခက်ခဲဖြစ်နေတဲ့လူဆိုရင်သူတို့ဘဝပြန်လဲထူထောင်ပေးဖို့ယာယီစခန်းတစ်ခုထားပြီးတော့ရွှေ့ထားမယ်နေစရာလုကန်နေစာဖူပေးမယ်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကသူ့ရဲ့နီလန်ကိုပြောထားတယ်ကိုစိုးရန်အဲ့ဒါတကယ်အလုပ်ဖြစ်နိုင်သလား
တကယ်လို့ဖြစ်နိုင်ပါလေသို့တော်လည်းကျွန်တော်တို့ကဒီနေရာမှာဘလူတွေနဲ့လုံမလဲဆိုတာဟာရှိပါတယ်လက်ရှိအုပ်ချုပ်ရေးမှုတွေနဲ့လက်ရှိပုံစံနဲ့လက်ရှိဥပဒေသွားမယ်ဆိုရင်တော့ကျွန်တော်ဒီနေရာမှာပတော်မတမ်းမှုတွေနဲ့ကျွန်တော်လွဲချော်မှုတွေဖြစ်နိုင်ပါတယ်အဲ့တော့ဒီဥစ္စာကိုအထူးအဖွဲ့ကြီးတစ်ဖွဲ့ဖွဲ့ပြီးတော့ online data တွေအစိုးရပဲလို့မလို့အစိုးရပဲလို့တော့အထူးအဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ဒီသူ့ဖွဲ့ရနေပြီးတော့ပထမကျွန်တော်ကျူးကျော်ဆိုတာကိုအတိတ်ပဲသတ်မှတ်ပါလိမ့်မယ်အတိတ်သတ်မှတ်ပြီးတော့အချက်မှန်ဖော်ထုတ်ပါလိမ့်မယ်ဘာလို့လဲဆိုတော့သူပြောတဲ့3ဘိန်းဝယ်ရှိမရှိပေါ့နော်အဲ့တော့ကျူးကျော်ဆိုတဲ့နေရာမှာဆက်အောင်ပြောလိုက်မယ်ပထမကျူးကျော်သူကအိမ်ကအဲ့လားအဲ့ညမှာဒါသွားပြီးတော့ပေတရာလောက်ယူလိုက်တယ်အဲ့ပေတရာထဲမှာနောက်ထပ်ကျူးကျော်သူတွေလာပြီးတော့ရောင်းစားပြီးတော့လူနေရာလောက်ဖြစ်နေမယ်အဲ့ထဲမှာရောင်းစားတဲ့လူတွေနဲ့ပွဲစားတွေနဲ့ပါမယ်အဲ့ဒါတွေကိုအချက်မှန်တကယ်ပေါ်ထုတ်ဖို့ဆိုရင်လက်ရှိအခုပဲလက်ရှိအုပ်ချုပ်ရေးမှုတွေကိုသူစီးရင်ကောက်ခိုင်းလိုက်တဲ့အခါမှာသူတို့နဲ့နှိစားရတွေကကျူးကျော်စင်းနဲ့ထက်ပြီးညီပြေးဖို့လုပ်တယ်အဲ့တော့ဒီဥစ္စာတွေကတကယ်တမ်းဆိုစီးရင်အချက်မှန်ကောက်ရမယ်အဲ့နောက်တစ်ခါအတိတ်ပဲနှမချက်လုပ်ရမယ်ဘယ်လိုလူမျိုးကိုကျူးကျော်အစ်စ်လို့တတ်မှတ်ပါလဲကွဲခြားမှုတွေလိုလာပြီနောက်တစ်ခုကဒီဥစ္စာတွေကိုကျွန်တော်တို့ကလုံးမယ်ဆိုလို့ရှိရင်အမြေခွက်ချပေးမယ်ဆိုလို့ရှိရင်သူပြောလို့3ဘိန်းခွက်ချပေးမယ်ဆိုတော့သူတို့ကမှ10မိုင်လောက်လိုအပ်တယ်။တကယ်လို့ကျွန်တော်တို့ကဒီဥစ္စာတွေအစားချမယ်လို့ရောင်းစားမယ်လို့သမုန်းနဲ့ရောင်းစားမယ်ဆိုရင်တိုက်တစ်ခန်းတစ်ခန်းကိုတင်းတရာလဲဆိုရင်လည်းလက်ရှိစားစရာတောက်စရာမရှိတဲ့လူတွေအတွက်ကမဖြစ်နိုင်ဘူး။အဲ့တော့ဒီဥစ္စာတွေကလကားကိုပေးမှရမယ်။ပေးပြီးလို့ရှိရင်လည်းဒီနေရာတွေအတွက်ကျွန်တော် facility ရေးရင်းမိတင်ကုန်လုံးစီစဉ်ပေးရမှာဖြစ်တဲ့အတွက်လုပ်ငန်းပမာဏကအားကြီးတဲ့အတွက်ဒါကိုအထူးစီမံကိန်းကြီးဒီအောင်စုသွားအောင်အကူအညီတောင်းမှုတော့ကိုပြောမင်းသိန်းတို့အနေနဲ့အကဲကိုဖြည့်ဖြည့်မှန်မှန်နဲ့ တကယ်ဆောင်ရွက်နေတဲ့ပုံအစ်စ်ပစီပြီးတော့လုံးမရမယ်လက်ရှိအုပ်ချုပ်ရေးမှုတွေနဲ့လက်ရှိပုံစံနဲ့ကြောင်းတော့အားနဲ့တည်းဖြစ်နေမှာခဏ
ဟုတ်ကဲ့ခင်ဗျာကျူးကျော်နေထိုင်သူ၄သိန်းညော်ရှိတယ်ဆိုပြီးတော့တိုင်းဆိုးရောက်ဖက်ကိုကိုကားပြီးအရီတာအဝတ်မှာလည်းဖော်ပြထားပါတယ်ဒါရဲ့ဆွေးနွေးမဲ့သူနောက်တစ်ယောက်ဖိတ်ခေါ်ပါမယ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ကိုခိုင်ဆိုးကဲအမေရိကန်မှနေထိုင်တဲ့ကိုခိုင်ဆိုးကရန်ကုန်ကကျူးကျော်ပြဿနာကိုဘလို့ဖြေရှင်းရရမယ်လို့အကြံပေးခြင်းလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်အကြံပေးခြင်းတာကတော့အခုဒီအရသာဆိုးရတက်နေတဲ့အဆိုးရကတော့ဒီကျူးကျော်မျိုးတွေကိုကျွန်တော်တို့လူတွေကိုနေပြီးသက်သက်ညံ့ညံ့နဲ့ကိုမြန်မာနိုင်ငံသားအချင်းချင်းတွေဖြစ်လို့ဟုတ်ကျွန်တော်မလေးရှားနဲ့ကျွန်တော်နှိမ့်ချပြီးပြောပြမယ်မလေးရှားမှာလည်းအဲ့ဒီတပ်ပဲနော်မလေးရှားမှာဖလားတွေဆောက်ပစ်လိုက်တယ်ဖလားတွေဆောက်ပစ်လိုက်ပြီးတော့အဲ့ဒီဖလားတွေမှနေပြီးရင်အဲ့ဒီကျူးကျော်ကလူတွေကိုနေပြီးရင်ဟိုနေမင်းမရှိတဲ့လူတွေအင်ယာမရှိတဲ့လူတွေကိုနေပြီးရင်သူအဲ့ဒီဖလားတွေမှထားပစ်တယ်ဖလားတွေမှထားပြီးတော့ဟိုနှိုက်သုံးစစ်ဆိုနှိုက်သုံးစစ်ပေါ့နော်အဲ့ဒါဟိုသူကနေပြီးရင်ဟိုစာချုပ်စာတိုင်းနဲ့နေပြီးရင်သူကနေပြီးအဲ့လိုရုံးရှာပစ်တယ်အဲအလုံးလေးရှာပစ်တယ်အဲ့လိုစနေမျိုးနဲ့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာတော့ကျူကျော်တဲ့လူကပျောက်ပက်ဖျက်ပေါ်မှာလဲလဲကျွန်တော်ထင်မိတယ
်ဟုတ်ကဲ့ကိုခိုင်စု
ဟုတ်ကဲ့ပါ
ဆိုတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကလည်းဒီလိုသဘောမျိုးပြောတယ်လို့ကိုခိုင်စုအခုပြောတဲ့လောက်အရဆိုရင်ဒီလိုသဘောမျိုးပြောတယ်လို့ကျွန်တော်လည်းအဲ့လိုနားလေပါတယ်ကိုခိုင်စုကျေးဇူးအများကြီးတင်ပါတယ်နောက်တဦးကကျွန်တော်တို့ဥတာနိုင်ကရောရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကျူကျော်ကိစ္စဘယ်လိုဖြေရှင်းနိုင်မယ်လို့အကြံပေးခြင်းတယ်လဲခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တို့အပေါင်းစုကတော့ကျွန်တော်ရန်ကုန်တိုင်းဒေသဝန်ကြီးချုပ်ပြောတဲ့ဒီစီမဲကောင်းတယ်တော့ပြောကျွန်တော်ကီးရအခုကြည့်တော့ပြောရလဲကောင်းတယ်။တော့ဒီဆက်မတော်ညညိုသေးပြောရလဲကောင်းတယ်။ဆိုတော့ကျွန်တော်ရဲ့အတွေ့အလေးတခုရှိတာပေါ့နော်။အတွေ့အလေးကပါလဲဆိုတော့ကျွန်တော်ကျွတ်ကျွတ်သမားတွေဟိုကိစ္စတွေအောင်ဆိုပြီးတော့ကျွန်တော်ဟိုဟိုတယ်ပေါ့နော်။ဟိုတိုက်ခန်းလေးတွေတပ်ဖို့နဲ့တပ်ဖို့မြင့်တိုက်ခန်းလေးတွေဟိုကျွန်တော်တို့ဆုံးလုပ်ပြီးတော့ပိတ်ကန့်ချစ်ထက်ပေါ့နော်။အတိတ်ကကျွန်တော်တို့အလွယ်တကူနဲ့အမြင်မြင်များလေးဟိုအခန်းလေးပေးနေအောင်ပန်းလို့မေးလို့ဆောက်ပြီးတော့ပေးရင်ပေါ်ပြီးတော့ကျွန်တော်တို့စစ်တုံးမေးကျင်ပါလေ။နောက်ပြီးသူတို့ကိုကျွန်တော်တို့အရှိပေါ့နော်။ဒိုက်ကောက်အပိုင်မပေးပဲ။ကျွန်တော်တလောက်ကိုကျွန်တော်လက်ခပေါ့လေညမောင်လေးပေါ့နော်။တပေါက်နှစ်ပေါက်လောက်နေကျွန်တော်အိတိုက်ခန်းလေးတွေပေါ့နော်။အလားချာတာပေးရေပို့ဆွေးပြပါလေ။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီကျူးကျော်နေနေထိုက်တာအိပိုင်ရပိုင်မရှိလို့နေထိုက်တာဟုတ်ပါလေ။သို့တော့အိပိုင်ရပိုင်မရှိတဲ့နော်ကျွန်တော်တို့ဒီအိမ်ငါးပြည့်နေရတဲ့လူတွေပေါ့လေ။ကျွန်တော်တို့ဘုရားကတိုက်ခန်းလေးငါးပြီးနေရပါတယ်တလောက်ငါးကောင်းတယ်လေတော်တော်ကျွန်တော်တို့ဘလို့ဖြစ်နေချင်တယ်ဆိုတာတန်တာတက်လို့ကအိမ်ရှိအခန်းမရှိတဲ့လူတွေကိုတိုက်ခန်းလေးပိုက်ပေးမယ်ဆိုရင်ဗမာပြည်မှာကျွန်တော်တို့လူ6သိန်းမပေါ့ခင်ဗျာသိ60လောက်ရှိပါတယ်ဒီသိ60လို့ရဲ့เนาะဒီရိတ်ခိုင်ရေးသူ့ရဲ့တိုက်ခန်းလေးစီစဉ်ပေးဖို့ဆိုတာကျွန်တော်နေ့စီသားများပေါ့เนาะကျွန်တော်တက်လေးစက္ကန့်လေးလောက်စီစဉ်ဆောင်ရင်းမှဒီမန်ကြီးဖြစ်နေဒီပုံမှာဖြစ်ပေကိစ္စဖြစ်ပါတ
ယ်ဟုတ်ကဲ့ဦး
ရှင်ရဆိုတာအခါဆက်တာပြည့်ရအကောင်းဆုံးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဦးတနိုင်ဦးတနိုင်ရဲ့အကြံပေးချက်လည်းအင်တန်ကောင်းပါတယ်တင့်တော်တယ်လို့ကျွန်တော်လည်းယူဆပါတယ်နောက်တူတစ်ဆက်တည်းဖိတ်ခေါ်ပါမယ်ဘူတထောင်မျိုးကကိုကျော်ဘူတထောင်ဆိုတော့ရန်ကုန်သားပေါ့ခင်ဗျာဆိုတော့ရန်ကုန်သားကိုကျော်ကရောရန်ကုန်ကကျူးကျော်ပြဿနာတွေဘယ်လိုအကြံပေးချင်ပါလဲ
ဟုတ်ကဲ့ပါကျွန်တော်ရဲ့အမြင်ကိုပြောရင်တော့ကျူးကျော်တစ်ခုတည်းအတွက်စဉ်းစားတာတော့သိမလုံလောက်ပါဘူးရွတ်တိစမင်းကင်းကိုတည်ပြပြတဲ့စဉ်းစားယူတော့ရှားပေးသင့်ပါတယ်ရွတ်တိတွေဆိုတာကအစောအပိုင်းကင်းကိုပြည်သူလူထုကိုရအောင်ဖျက်ချပေးတဲ့သဘောပါဒါမှအစောအပိုင်းလက်ထက်မှာပြည်သူလူထုတွေလည်းစီဝါရေးဆံထုကြမှာဖြစ်ပါတယ်ဆိုတော့ကျွတ်တော်သမားတွေကလည်းအင်္ဂလိပ်ရမြို့တင်မှာလည်းအလို့အကိုင်းအဆင်ပြေပြည်သူပြည်သားတွေအတွက်လည်းအရာအဆင်ပြေအဲ့လိုမျိုးအကုန်လုံးအဆင်ပြေဖို့အတွက်ကျွန်တော်အကျင့်ပြတာပါ
ဟုတ်ကဲ့ခင်ဗျ
ငွေကတော့အရင်ကတော့မဖြစ်နေပေါ်ပေါ်မြင်တော့သုံးသိမ့်ပါလေလို့ကျွန်တော်အကျင့်ပြရှင်ပါတယ
်ဟုတ်ကဲ့ပါကိုကျော်ဘူးတောင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါ်ညိုသိန်းရေဒေါ်ညိုသိန်းလည်းခုနကပြောပါတယ်အငှားအင်အားစီမံကိန်းအစိုးရမှာဒီလောက်ထိပတ်စံရှိရလားဗျာဒီငွေတွေအများကြီးသုံးနေတယ်လားလုံးစရာတွေကလည်းအများကြီးရှိတယ်လေ
အော်ရှိပါလေကျွန်တော်တို့ရန်ကုန်မြို့တော်စီမံပါရေးကော်မတီရဲ့ဝင်ငွေရန်ကုန်တိုင်းဒေသကြီးအစိုးရဟာပေါ့ရန်ကုန်တိုင်းအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေကိုတကယ်ဆိုတိတိကျကျအခွန်ကောက်ခံတယ်ဆိုလို့ရှိရင်ကျွန်တော်တို့ PDN တရားဆိုတာကျွန်တော်တို့မခက်ပါဘူး။ဒါကြောင့်လည်းဆိုကျွန်တော်တို့နှစ်ခွေကျွန်တော်တို့စီရင်ပါရေးကော်မတီရဲ့အသုံးစရာ PDN 300မီတာရှိပါတယ်။ဒါကြောင့်မလို့တခြားသောပေါ့နော်မလို့အပ်တဲ့လမ်းတွေတရားတွေခင်းတာတွေကိုရက်ပြီးတော့ပေါ့နော်။ဒါအသိအတင်နဲ့လုပ်ပြီးတော့ဒါဒီအခုရှိရှိအခါချအင်အားစီမံကိန်းတွေဒီလျံတရာလောက်သုံးမယ်နိုင်ငံတော်သမ္မတရုံးကလည်းအထူးရံမုံငွေနဲ့ချမှတ်ပြီးတော့စ 当然没说的行了，起码他们自己也没事了。这帮人都没有嘛，不那他所有破旧的楼盖都卡住在哦，平房里来的事的，没没事的，没没事的，好苦，这帮人全都没有嘛，没的，没的事的。这个那个，哎，没的，没的事的，来休息就下来，路没事的，搬一下他骗你了。哎，哎，路。你一般在木流边嘞，甚至跑土边了，啊，年纪大了，就是嘞，的那些哪家生意，哎呀，这么累呢，年都做下来呢，刚才跑到没有个怎么个，就这个嘞。
OK， 郭作燕，这在哪里嘞嘛？湖南表头，两个人家一破南梅干，南梅干，路就路地家东阿爸们，弟弟恰恰表阿爸们，南梅干对巴嘞，南个一巴的，南梅干对巴嘞，都是些他妈路买对巴嘞，阿弟路对，阿弟破西对个哟，线路路也巴姆啦，郭作燕。โอเคครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับ ဒီလိုမျိုးတွေအစိုးရဆက်ကကြည့်ဒီလိုမျိုးတွေထောက်ခေါက်ကိုပြည့်ပြည့်ရှာနားလေစာနာမျိုးဒါကြောင့်မလို့ဒီသူရေးပေးစာဥပဒေစာရှေ့တန်းတင်ပြီးဥစားပေးပြီးဆောင်ရွက်ဖြည့်ရှင်းနိုင်မယ်လို့ဒီမှာယုံကြည်ထားပါတယ်ဟုတ်ကဲ့ကိုဇော်ရန်အနေနဲ့ရောဒီဆိုရသည်တက်တနာရဲ့အရင်ကအကြောင်းရင်းကိုဒီတက်တနာကိုတက်တနာလို့လက်ခံပြီးတော့တကယ်ပဲကင်တွဲဖြည့်ရှင်းခြင်းစိတ်ရှိပြီလို့ကိုဇော်
င်ကိုသူကပြတ်ခဲ့တာဒီအစိုးရဒီလူအစိုးရဖြစ်လို့ဒီလူတွေကဒုက္ခခက်ခဲတယ်ကိုစေတနာတတ်မှတ်နဲ့ရှင်းဖို့စတဲ့တောင်းညီယုံကြည်ပါတယ်တစ်ချက်ချင်းပြောချင်တာကဒီလုံးဖွံ့ဖြိုးတိုးတက်မှုတွေညီနေနေဖြစ်လာမယ်ဆိုရင်ဒီလူတွေအားလုံးကမိမိဒေသမှာဖွံ့ဖြိုးမှုတွေရှိနိုင်ပြန်နိုင်မှာပါ
ဟုတ်ကဲ့ပါတိုင်းပောင်ဝဆွနေပြီတဲ့ဒေါက်တာညိုညိုတင်ကိုဇော်ရန်တိုင်းပောင်ဝဆွနေကြတဲ့တောတာရှင်တွေအားလုံးကျေးဇူးတင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့လီလိုင်းကနေတိုင်းအနာထိုင်နေတောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပါခင်ဗျာ
စနေနေ့ညကကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာပါအခုတနင်္ဂနွေနေ့မနက်ဖက်အစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင်
IS စစ်တွေးကြော်ရီဟာစနေနေ့မှာစီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်နားအစိုးရဆန့်ကျင်တဲ့တိုက်ခိုက်တပ်ဖွဲ့တွေအဓိကအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုတိုးမြင့်တိုက်ခိုက်လာပါတယ်။အဲဒီကမာရီယန်မြို့ထဲမှာတိုက်ခိုက်တွေနဲ့ IS တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာပါ။စီးရီးယားမှာဒါမှမဟုတ်အီရတ်နိုင်ငံမှာနယ်မြေတွေလဲလှဆုံးရှုံးလာတဲ့အချိန်မျိုးမှာဒံပြန်စစ်စင်ရေးတွေလှုပ်ဆောင်တဲ့အနေနဲ့ IS အစိုးရအဖွဲ့ကနေလှုပ်လေလှုပ်ထရှိတဲ့နှီးဗျူဟာနှစ်ခုဖြစ်တဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေနဲ့ကမန်ဒိုစီးနင်းတိုက်ခိုက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်ဆီးရီးယားကတပ်ဖွဲ့တွေရဲ့တပ်မှုတွေကကြိုးပမ်းနေကြပါတယ်။ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကြောင့်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကျင်းပမယ်နွေရာသီအိုလံပစ်ပွဲတော်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်းဖို့အတွက်တောင်းဆိုနေတာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပယ်ချလိုက်ပါတယ်။အာရှဒေသရင်းဘန်တွေမှာမကြသေးခင်ကပဲဇက်တိုက်ဆိုသလိုစိုက်ဘာဖောက်တွင်းတိုက်ခိုက်မှုတွေဖြစ်စေတာဟာမြောက်ကိုရီးယားကနောက်ွယ်မှာပအဝင်ပတ်သက်နေတဲ့အထောက်အထားတွေတွေ့ရတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာဆိုင်မန်တက်ကနေပြီးတော့ပြောကြားလိုက်ပါတယ်
။တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.